Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30တို့ကနေထုတ်လွှင့်နေပါပြီရှင်ကျွန်မနှံလာပါအခုညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့တဲ့တွေကတော့အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားအစိုးရပိုင်းရင်းနှီးကုမ္ပဏီကိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်မြစ်ဆုံဆဲကိုအရွယ်စားသေးပြီးစောက်တာဒါမှမဟုတ်နေရာပြောင်းစောက်တာမျိုးလုပ်ဖို့မြန်မာအစိုးရကစဉ်းစားနေပါတယ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူအိန္ဒိယကာကွယ်ရေးဝန်ကြီးဟောင်း George Fernandez ကလွန်တော့ပါပြီဒီလိုထူးခြားတဲ့တဲ့တွေကိုတော့မတ်အီတဆင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပါရှင်ရခိုင်နဲ့ချင်းပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေရိုဂျာတိုက်ပွဲဖြစ်ပြီးတော့ရွာသားတိုက်ဆုံမှုတွေလည်းရှိနေသလိုရွာတွေထဲစစ်တပ်ကဝင်ရောက်ရှာပွေရမှာပစ္စည်းသိမ်းယူတာတွေရှိနေတယ်ဆိုတဲ့တဲ့မှာကတော့
အဲ့ဒီစီးရင်အတီးကြကိုသူတို့ပျောက်တဲ့ငွေကြေးချွေတွေကိုကျမတို့လက်မဲ့ထိုးခိုင်းထားပါတယ်အဲ့ဒီလက်မဲ့တွေရလာပြီးမှကျမတို့ကဒီကနေတောင်ဝင်ကြည့်ရတယ်
ရှစ်တိတောင်နဲ့မြေခံပြည်သူလွတ်တော်ကိုယ်စားလှယ်ဒေါခင်ဆော်ဝေပြောသွားတာပါပြည်စုံကတော့မကြခင်ကြားမှာပါကြာပြင်းကချင်ပြည်နယ်မြစ်ဆုံဒေသမှာတိဆောက်မှရေအားလျက်စီစီမံကိန်းပေါ်ကန့်ကွက်နေတာကိုရှောင်ရှားနိုင်မဲ့နေလောင်တွေမြန်မာအစိုးရကစဉ်းစားနေတယ်ဆိုတဲ့တဲ့တင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ NLD အစိုးရကစတင်လိုက်တဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မအီတန်းစင်တို့ကပြောပြပေးပါအောင်ရှင
်။ဗင်နီဇွဲလားအစိုးရပိုင်းရင်းနှီးကုမ္ပဏီကိုသမ္မတဒေါ်နယ်ထရမ့်အစိုးရကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပြီးဒါဟာဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထိန်းသိမ်းထားလိုတဲ့အတွက်လှုံ့ဆော်ညီဖြစ်ကြောင်းပြောပါတယ်။သမရနီကိုလတ်စ်မာဒူရိုအစိုးရလက်အောက်မှာဗင်နီဇွဲလားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးအကျပ်တဲတွေကိုအလုံးလောက်ခံစားခဲ့ကြရပြီးဖြစ်ကြောင်းအမေရိကန်အမျိုးသားလူကြုံရေးအကြံပေးဂျွန်ဘိုလ်တွန်ကတင်းလာနေမှာပြောပါတယ်အခုချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုကြောင့်သမရမာဒူရိုနဲ့သူ့အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုလှုပ်ယူလို့ရနိုင်တော့မှာမဟုတ်ဘူးလို့ဂျွန်ဘိုလ်တွန်ကမနေ့တင်းလာနေကပြောပါတယ်ပိတ်ဆို့အရေးယူမှုကြောင့်အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ဗင်နီဇွဲလားအစိုးရပိုင်းPDVSA ရန်ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုကန့်သက်ထိန်းချုပ်ထားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအဲ့ဒီကုမ္ပဏီနဲ့စီးပွားလုပ်ပိုင်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။ PDVSA ရဲ့အမေရိကန်လက်အောက်ခံကုမ္ပဏီ Citgo ကတော့ဗင်နီဇွဲလားကရန်နယ်ကိုချက်ပြီးအမေရိကန်မှာလက်လီဓာတ်ဆီဆိုင်တွေကတဆင့်ရောင်းချတဲ့လုပ်ငန်းတွေကိုပုံမှန်လည်ပတ်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ Citgo ကရသမျှဝင်ငွေတွေကိုတည်တံ့အကောင့်ဖွင့်ပြီးထိန်းသိမ်းထားမှာဖြစ်ပါတယ်။အမေရိကန်ဟာဗင်နီဇွဲလားထံကနေစစ်ကိုကုမ္ပဏီကိုခုယုတ်ဖို့စူးစမ်းနေတာလို့သမ္မတနီကိုလတ်စ်မာဒူရိုကပြောပါတယ်
။အမေရိကန်ဆိုရလုပ်ငန်းတချို့နောက်တစ်ခါပြန်ပေးရမယ့်အရေးကိုရှောင်ရှားလိုတဲ့အကြောင်းသမ္မတထရမ့်ကပြောဆိုထားပေမဲ့လေဒီမိုကရက်အမတ်တွေနဲ့ငင်းပွားနေတဲ့အမေရိကန်မက္ကဆီကိုနေသားမှာတတိုင်းဆောက်ရေးကိုတော့အလျှော့မပေးဘဲနဲ့သူ့သဘောအတိုင်းဆက်ပြီးတော့ရည်တည်မယ့်အကြောင်းအင်ဘီရိုကပြောဆိုသွားပါတယ်။ဆိုရလုပ်ငန်းတွေရည်ထားရတဲ့အဖြစ်မျိုးထက်ကြုံဖို့သမ္မတထရမ့်မလိုလားတဲ့အကြောင်းအင်ဘီရိုပြောခွင့်ရဆယ်ရဆန်နက်စ်ကပြောဆိုထားတာပါ။အမေရိကန်သမိုင်းမှာအချိန်ကြာဆုံးအစိုးရလုပ်ငန်းတချို့ပိတ်ထားခဲ့ရပြီးဒီကနေ့မှတော့အစိုးရရုံတွေပြန်ဖွင့်နေပါပြီရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတာနဲ့သမ္မတဒေါ်နယ်ထရမ့်အနေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ချင်းရှိမှရှိစုံစမ်းတာကိုအထူးစုံစမ်းစစ်ဆေးမှုရောဘမူလာရဲ့လုပ်ငန်းတွေမကြခင်မှာပြီးဆုံးတော့မှာဖြစ်ကြောင်းယာယီရှင်းနေကြုံမက်သျူဝစ်တီကာကတင်လာနေမှာပြောပါတယ်စုံစမ်းစစ်ဆေးမှုတွေဟာပြီးလူနီးပါးဖြစ်နေပြီးဒါကြောင့်မစ္စတာမူလာရဲ့အစီအစဉ်ခန်းစာကိုမကြခင်မှာတွေ့ကြလိမ့်မယ်လို့မျှော်လင့်ကြောင်းဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့တင်းနေသာရှင်းလင်းပွဲအတွင်းဘို့အစိုးရရှင်းနေကြုံမက်သျူဝစ်တီကာကပြောပါတယ်အရင်ဘို့အစိုးရရှင်းနေကြုံဂျက်ဆက်ရှင်စ်ကိုသမ္မတထရမ့်ကယာရုကဖယ်ရှားလိုက်ပြီးတဲ့နောက်နိုဝင်ဘာလကဆက်လို့မက်သျူဝစ်တီကာဟာယာယီရှင်းနေကျုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပါတယ်အထက်လွှတ်တော်ရဲ့အတည်ပြုချက်ရနိုင်မှုစောင့်ဆန်းနေတဲ့ဘိုးဆိုးရရှင်းနေကျုပ်အဖြစ်ခံထားရအမည်စင်းတင်သွင်းခံထားရသူဝီလျံဘားကတော့မစ္စတာမူလာရဲ့အစီရင်ခံစာကိုအများပြည်သူအားလုံးသိရှိနိုင်အောင်ထုတ်ပြန်သွားမယ်လို့သူ့ကိုယာရုခံထားရေးကြာနာပွဲအတွင်းထွက်ဆိုခဲ့ပါတယ်
အမေရိကန်နိုင်ငံကရာဇဝတ်ကြောင်းအရဖန်စီခံဟွာဝေးကြီးကရဲ့သမီးမန်ဝင်ကျိုးနဲ့ဟွာဝေးကုမ္ပဏီပေါ်မှာဆွတ်ဆွဲထားတဲ့ငွေကြေးမတမာမှုတွေနဲ့ညာနာမူပိုင်ခွင့်ခိုးယူတဲ့ဆွဲဆွဲချက်တွေပေါ်မှာတရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ဟွာဝေးနဲ့တရုတ်ဆွေရကချက်ချင်းစုလို့တုံ့ပြန်ညင်းဆိုလိုက်ပါတယ်မိခင်နဲ့တရုတ်ဆက်ဆံရေးကစားကွက်ထဲမှာမန်ဝန်ကျိုးကတစားကန်ဖြစ်ချားညံ့နေတယ်လို့မန်ဝန်ကျိုးရဲ့ရှင်းတွေကပြောဆိုထားပြီးတော့ဒါဟာတရုတ်ကုမ္ပဏီတွေကိုအကျိုးအကြောင်းမရှိဘဲတမင်ဖိနှိပ်တာလို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောဆိုလိုက်ပါတယ် Huawei တို့ new ပညာကုမ္ပဏီအပြင် Huawei အကြီးကဲရဲ့သမီးဖြစ်တဲ့မန်ဝမ်ကျူးနဲ့အပေါင်းပါ200ကိုစီးပွားပိတ်ဆို့ခံထားရတဲ့ Iran နဲ့ဆက်သွယ်ပတ်သက်တာမှာစီးကန်းတွေချိုးဖောက်ခဲ့တဲ့အတွက်တင်းလာနေက New York မြို့မှာရာဇဝတ်မှု73ခုနဲ့ American ကဆွဲချက်တင်လိုက်တာဖြစ်ပါတယ်။ Huawei ကုမ္ပဏီကကုန်သွယ်ရေးဆိုင်ရာလှုပ်ဝှက်ချက်တွေခိုးယူခဲ့ပြီးတော့ငွေကြီးမတမာမှုတွေရှိခဲ့တဲ့အပြင်တရားမျှတမှုကိုအဟန့်တာဖြစ်စေတယ်လို့လည်းပြောပါတယ်။ဒီဇင်ဘာလထဲမှာ Huawei အကြီးကဲမန်ဝမ်ကျူးကိုကနေဒါအနာပိုင်တွေကဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာအခု Huawei ကုမ္ပဏီကိုတရားစွဲဆိုလိုက်တဲ့အတွက်တရုတ်နဲ့အမေရိကန်ကြားတင်မာမှုတွေပို့ပြီးတော့မြင့်တက်လာနေပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကချင်ပြည်နယ်မှာတိစောက်ဖို့ရှိနေတဲ့မြေဆုံဆဲကိုအရွယ်အစားသေးလိုက်တာဒါမှမဟုတ်နေရာရွှေ့ပြောင်းတိစောက်တာလုပ်ဖို့အတွက်စဉ်းစားနေကြောင်းမြန်မာစုအတောင်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။တဘောပဝန်ကျင်ထိခိုက်မှုတွေရှိနေလာကြောင်းဒေသခံတွေနဲ့မြန်မာနိုင်ငံနေရာအနှံ့အပြားကအများပြည်သူတွေရဲ့အကန့်ကွက်မှုတွေကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ကျခံတိစောက်မဲ့မြေဆုံရေအားလဲစစ်ဆဲကို2011ခုနှစ်မှာသမ္မတဦးသိန်းစိန်အစိုးရကဆန်းကန်ထားကြတာပါ။ဆဲတိစောက်မဲ့နေရာအောက်မှာငလျင်ကျောရှိနေတာဆဲအတွက်လိုအပ်တဲ့မိုးရေကန်ရဝန်းဒေသလိုအပ်တာတွေကြောင့်ဒေသခံတွေထိခိုက်နေတာမဲ့အခြေအနေရှိတာစတဲ့ပြဿနာတွေကိုရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာမြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကပြောကြားခဲ့တာဖြစ်ပါတယ်။မိုးရေကန်ရဝန်းဟာအကျယ်ဝန်းအဖြစ်စင်ကာပူနိုင်ငံရဲ့နှစလောက်ရှိမှဖြစ်တဲ့အတွက်ဒေသခံကြေးရွာသားတွေလုကန်စားတောက်မဲ့မြေတွေဆုံးရှုံးရမှာဖြစ်ကြောင်းအဲ့ဒါကအဓိကပြဿနာတစ်ခုဖြစ်နေကြောင်းနေပြည်တော်ရင်းနှီးမြို့နာမှုဆိုင်ရာညီလာခံမှသတင်းတောက်တွေကိုဦးတောင်ထွန်းကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့ဆဲရဲ့အရွယ်အစားကိုမူလကစီစဉ်ထားရတဲ့သေးပြီးတိစောက်တာတခြားနေရာကိုရွှေ့ပြောင်းတိစောက်တာဒါမှမဟုတ်တခြားရင်းနှီးမြို့နာထားတဲ့တရုတ်အစိုးရကိုတခြားစီမံကိန်းတစ်ခုနဲ့အစားထိုးလုပ်ကန်ခွင့်ပြုတာစတဲ့ရွေးချယ်စရာနည်းလမ်းတွေကိုဦးတောင်ထွန်းကတင်ပြခဲ့ပါတယ်။အစိုးရအနေနဲ့ဘယ်ပုံစံကိုပို့ပြီးလိုလားတယ်ဆိုတာကိုတော့ဦးတောင်ထွန်းကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။2011ခုနှစ်ကမြစ်ဆုံဆဲတိစောက်မဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်တာကြောင့်တရုတ်နဲ့ဆက်ဆံရေးအဆင်မပြေမှုတချို့ရှိခဲ့တာမှာလက်ရှိ NLD အစိုးရအနေနဲ့အင်းနီချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးပြည်လည်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြောင်းလဲဦးတောင်ထွန်းကပြောပါတယ်။ဦးတောင်ထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံရဲ့ဌာနကချက်ချင်းတုံ့ပြန်ခြင်းမရှိသေးပါဘူး။တဖက်မှာလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တမကြီးကဆဲတိစောက်မဲ့ကချင်ပြည်နယ်ကိုသွားပြီးဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကအကြီးအကဲတွေနဲ့တွေ့ဆုံပြီးမြစ်ဆုံဆဲတိစောက်မဲ့ကိစ္စကိုထောက်ခံအားပေးကြဖို့ပြီးခဲ့တဲ့ဒီဇင်ဘာလမှာပဲဖိအားပေးပြောဆိုခဲ့ပါတယ်
။ကမ္ဘာ့အာဂရီလိုက်စားမှုတိုက်ဖျက်ရေးအခြေအနေတွေကိုစောင့်ကြည့်တဲ့ Transparency International အဖွဲ့ရဲ့ CPI လို့ခေါ်တဲ့နှစ်စဉ်ကမ္ဘာ့တဝန်းအာဂရီလိုက်စားမှုတိုက်ဖျက်ရေးအခြေအနေစစ်တမ်းထွက်ပေါ်လာရမှာတော့မြန်မာနိုင်ငံကနိုင်ငံပေါင်း180ထဲမှာအဆင့်132ဆင့်မှာရှိနေပြီးတော့ပြီးခဲ့တဲ့နှစ်ကထက်စာရင်အဆင့်2ဆင့်ကျသွားလဲဖြစ်ပါတယ်။တက်မှတ်နှုန်းက29ရှိပြီးတော့ပြီးခဲ့တဲ့နှစ်ကတော့30ရှိခဲ့တာပါ။တက်မှတ်နှုန်း3ညဆိုရင်တော့အာဂရီလိုက်စားမှုအများဆုံးဖြစ်ပြီးတော့တက်မှတ်နှုန်း100ဆိုရင်တော့အာဂရီလိုက်စားမှုအကင်းဆုံးဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကစာရင်အဆင့်40ကျသွားတဲ့အတွက်ကမ္ဘာအာဂရီလိုက်စားမှုအကင်းဆုံးနိုင်ငံ20ဆင်းနဲ့မှမပါဝင်တော့တာဖြစ်ပါတယ်။အမေရိကန်ရဲ့တက်မှတ်နှုန်းက81ရှိပြီးတော့ပြီးခဲ့တဲ့နှစ်က85ရှိခဲ့တာပါ။အာဂရီလိုက်စားမှုအကင်းဆုံးနိုင်ငံတွေကဒိမတ်နဲ့နယူးဇီလန်တို့ဖြစ်ကြပြီးတော့အာဂရီလိုက်စားမှုအများဆုံးနိုင်ငံတွေကတော့ဆိုမာလီယာစီဗီယာနဲ့တောင်ဆူဒန်တို့ဖြစ်ကြပါတယ
်။အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာပံ့ပိုးကူညီပေးခဲ့သူလည်းဖြစ်တဲ့ဝါရင်နိုင်ငံရေးသမားကြီးဂျော့ချ်ဖာနန်ဒက်စ်ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဂျော့ချ်ဖာနန်ဒက်စ်ဟာအယ်ဇိုင်းမာမှတ်ဉာဏ်ချိုးရင်းနဲ့ယောဂါကိုကာလရှည်ကြာခံစားပြီးတဲ့နောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဂျော့ချ်ဖာနန်ဒက်စ်ဟာမြန်မာနိုင်ငံမှာရှည်လေးလုံးဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေနောက်ပိုင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခေါ်လွန်လာခဲ့ကြတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူចောင်းသားလူငယ်တွေကိုညူဒယ်လီမြို့ကသူ့ရဲ့နေအိမ်မှာနေထိုင်ခွင့်ပေးခဲ့တာရုံးခန်းဖွင့်ခွင့်ပေးခဲ့တာအပြင်အိန္ဒိယရဲ့အထင်ကရဝိုင်းရဲ့လွတ်တော်မှတဦးအနေနဲ့မြန်မာဒီမိုကရေစီအရေးအတွက်ထိတ်တန့်ကနေဦးဆောင်ကူညီပေးခဲ့သူတဦးလည်းဖြစ်ပါတယ်။သူ့ရဲ့ကူညီပံ့ပိုးမှုတွေကြောင့်အိန္ဒိယလွတ်တော်အတွင်းမှာရောလွတ်တော်ပြင်ပမှာပါမြန်မာဒီမိုကရေစီအရေးကိုစိတ်ဝင်စားမှုကူညီပေးမှုတွေပုံမူရရှိလာခဲ့ပါတယ်။ဆိုရှယ်လီဝါဒကိုယုံကြည်သူဂျော့ချ်ဖာနန်ဒက်စ်ဟာ1980ခုနှစ်တည်းကစလို့အိန္ဒိယနိုင်ငံမှာအလုံသမားအခွင့်အရေးတွေကိုဥဆောင်လှုပ်ရှားခဲ့သူဖြစ်ပြီးဂျနတာဒါပါတီရဲ့ ခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့နောက်ပိုင်းမှာသူ့ကိုယ်ပိုင်စမတပါတီကိုတည်ထောင်ခဲ့ပါတယ်။ George Fernandez ဟာအိန္ဒိယနိုင်ငံရဲ့ကာကွယ်ဝင်ကြီးအဖြစ်1998ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့ဆက်သွယ်ဝင်ကြီးဆက်မှုဝင်ကြီးနဲ့မြေထားဝင်ကြီးစတဲ့အစိုးရဝင်ကြီးတာဝန်တွေကိုလည်းအသီးသီးထမ်းဆောင်ခဲ့သူဖြစ်ပါတယ်။ George Fernandez ဟာမြန်မာဒီမိုကရေစီအရေးတင်တာမှာကပဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်ကြွစွာကူညီပေးခဲ့သူဖြစ်ပါတယ်။
ဒီကွန်မြူနီနိုင်ငံတွင်းမှာမနေ့2018ခုနှစ်ကအလုပ်လုပ်ရတဲ့အခြေအနေဟာပိုပြီးတော့ဆိုးရွားလာနေတဲ့အကြောင်းတရုတ်နိုင်ငံမှာအခြေဆိုင်တဲ့နိုင်ငံခြားသတင်းတောက်တွေစီမှာကြောက်ယူခဲ့တဲ့စစ်တမ်းတင်မှာဖော်ပြထားပါတယ်။အဖွဲ့ဝင်109ယောက်ရှိတဲ့တရုတ်နိုင်ငံကနိုင်ငံခြားသတင်းတောက်များအဖွဲ့ FCCC ကထောက်ဝံ့နေပါကသူတို့ကိုအာဏာပိုင်တွေကနောက်ရောက်ခိုင်းလိုက်နေတဲ့အကြောင်းထွက်ဆိုကြပြီးတော့နောက်ထပ် 90 ရာခိုင်နှုန်းကတော့သူတို့ရဲ့ဖုန်းတွေရဲ့လုံခြုံရေးတွေပေါ်မှာဆိုးရိမ်နေတဲ့အကြောင်းထွက်ဆိုမိပါတယ်။ဒါ့အပြင်စစ်တမ်းကောက်ခံခဲ့သူ၃ဦးတပုံကတော့တရုတ်ဆိုရဟာသူတို့ကိုအများပြည်သူမြင်ကွင်းမှာထားရှိတဲ့ CCTV တွေကနေတစ်ဆင့်နောက်ရောက်ခံလိုက်ကြည့်နေတယ်ဆိုတာကိုသိရှိတဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံခြားသတင်းတောက်တွေစိန်ခေါ်မှုအများဆုံးယူဆရတဲ့ဒေသကတော့တန်းနစ်ချီတဲ့ဥခါတွင်နဲ့လူနည်းစုမွတ်စလင်တွေကိုတရုတ်အစိုးရကထိန်းသိမ်းထားတဲ့နိုင်ငံအနောက်ပိုင်းရှင်ကျန်းဒေသမှာဖြစ်ပါတယ်။သူတို့ရဲ့လုပ်ငန်းကိုနှောက်ယှက်တာကိုခံခဲ့ရတဲ့အကြောင်းအဲ့ဒီဒေသကိုသွားကြတဲ့ FCCC အဖွဲ့ဝင်နိုင်ငံခြားသတင်းတောက်28ယောက်ထဲက24ယောက်ကပြောဆိုပြီးတော့19ယောက်ကတော့သူတို့စီကချက်လက်တွေကိုအာဏာပိုင်တွေကအာဓမဖျက်ခိုင်းခဲ့တယ်လို့ပြောဆိုခဲ့ပါတယ်။သတင်းတောက်အများစုကသူတို့ရဲ့ပြည်ဝင်ခွင့်ဗီဇာသက်တမ်းတိုးတဲ့နေရာမှာနှောင့်နှေးကြကြမှုတွေနဲ့ရင်ဆိုင်ခဲ့ရတာသက်တမ်းတိုးပေးရင်လည်းလအနည်းငယ်သာတိုးပေးရတဲ့အတွက်သူတို့အနေနဲ့တရုတ်နိုင်ငံကမဖြစ်မနေထွက်ခွာသွားရမယ့်အခြေအနေမျိုးနဲ့ရင်ဆိုင်ရတဲ့အကြောင်းပြောဆိုထားပါတယ်။တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကတော့စစ်တမ်းရလဒ်တွေပယ်ချက်ပယ်ချပြီးတော့စစ်တမ်းဟာတိုင်းပြည်တွင်းမှာရှိတဲ့နိုင်ငံသားသတင်းတောက်တွေရဲ့သဘောထားကိုကိုးစားမပြုတဲ့အတွက်တုံ့ပြန်စရာမလိုဘူးလို့ပြောဆိုထားပါတယ်။ Direct from Washington The
Voice of America The VOA ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့မအီတန်စင်တို့ကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmish.voanews.com နဲ့ Facebook ဆာမျက်နှာ VOA Barmish News မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝါမြို့နယ်အတွင်းမှာမြမတက်မရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတိုက်ပွဲဖြစ်ပွားရာဒေသကကြေးရွာသားတွေထိခိုက်ဒေဆုံးသားတွေလည်းရှိလာနေပါတယ်။ရသေးတောင်မြို့နယ်ဘက်ကတိုက်ပွဲအတွင်းမှာအရသာကလေးငယ်တို့ထိခိုက်ဒေဆုံးခဲ့သလိုတက်မရော်ကကြေးရွာတွေအတွင်းနှိမ်အိမ်တွေကိုရှာဖွေချိန်မှာရွာသားတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုသိမ်းယူသွားတာတွေရှိတယ်လို့ရွာသားတွေကပြောတဲ့အကြောင်းသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တီဆွဆွဲချက်ကိုတက်မရော်ဘက်ကညှင်းဆန်ပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းထောက်နိုင်ကိုအင်ကတဲ့ပြပို့ထားပါတယ်
ဟုတ်ကဲ့ပါမနေ့ကရသိတောင်မြို့နယ်မြောက်ပိုင်းအုံချောင်းကျေးရွာနီးနဲ့တနင်္ဂနွေနေ့ကချင်းပြည်နယ်ပလောက်ဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလိုပြောပါတယ
်မနေ့ကဒီရသိတောင်နဲ့ရသိတောင်မြို့နယ်အုံချောင်းရွာနီးမှာမနေ့7နာရီ6မိနစ်ကနေပြီးတော့နေ့လယ်7နာရီထိတာအကြမ်းဖက်ပြစ်ခတ်မှုတွေရှိခဲ့ကြရသမတ်ကကကတော့ဒီအုံချောင်းရတဲ့ကိုလည်းလည်းကြီးရနေနေပြီးတော့ဒါတမင်တကာကြီးရဲ့ကြီးကြီးနဲ့ကတော့ပြစ်ခတ်တိုက်ခိုက်ခဲ့ရရ။နောက်ပြီးတော့ရွာသားတွေခေရနေပြီးတော့ယောက်ျားတွေကိုလည်းသူတို့ဒါဖမ်းဆီးချင်းချင်းလာပြီးလုပ်နေတယ်ရနော်။အဲဒီမှာယောက်ျား၃ယောက်ဒီအမေကဖမ်းဆီးချင်းချင်းခါတာရှိတယ်။တယောက်ကမြင်းနေဆက်မှနေတဲ့ဟိုတိတ်ခွေရတော့ဖြစ်နေတယ်ရ။ဇန်နဝါရီလ28ရက်နေ့မှာနော်။တယောက်ကမြင်းနေခုံရနဲ့ကောက်ကြီးဝါရွာကြမှာတိုက်ခွေခံအောင်ဖြစ်ပေါ်ခဲ့တယ်။ဒါမှစစ်ကပ်ကနေမင်းနေကြီးတစ်ခုတွေနဲ့နေပြီးတော့ position တိုက်ခိုက်လာတာ။ကြာငါကမှုတွေရှိခဲ့တယ်
ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်ရတိတောင်မြို့နယ်အုံချောင်းကျေးရွာကလူများစုသိမ်းရှောင်ထွက်ပြေးနေရသလိုရွာတွင်းမှာလည်းသမရုံနဲ့ရဲတပ်ဖွဲ့ဝင်တွေကနေဝိုင်းပါပိတ်ဆို့ဆစ်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်ဇန်နဝါရီလ26ရက်နေ့ကလည်းရတိတောင်မြို့နယ်သမီးလှရွာတဲ့အနီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ကလေးငယ်တူလက်နက်ကြီးထိမှန်ခဲ့ပြီးတနင်္လာနေ့ညကတေဆုံသွားပြီလို့တေဆုံသူမောင်နိုင်စိုးရဲ့ဖခင်ဦးကျော်ကျော်နိုင်ကရခိုင်ပါတာနဲ့အခုလိုပြောပါတယ်
ညတော့မဆုံးကြပါဘူးကျွန်တော်ခလေးကိုဖြည့်ထည့်ရင်ကျွန်တော်ခလေးကိုကျွန်တော်ဖက်တတ်ပါတယ်ဖက်တတ်ရင်စကြလာပြီးတော့ကြည့်တယ်
သူပြောသွားတာကတော့မင်းညကဆုံးသွားတာပါကျွန်တော်ကလေးလေးကိုထွက်ပြေးစင်ကျွန်တော်ကလေးကိုကျွန်တော်ဖက်ထားပါတယ်အဲ့ဒီချိန်မှာစစ်သားတွေကလာပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်ကျွန်တော်ကလေးကောင်းမှာထိခိုက်တံရရသွားပြီးရန်ကုန်စေယုံပုံမှာမင်းညကဆုံးသွားပါတယ်ဆိုပြီးသူကပြောဆိုသွားပါတယ်တိုက်ပွဲဖြစ်ပွားပြီးသမိလှရွာတွင်မှာတပ်မတော်ကလည်းရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ရတိတောင်နယ်မြေခံပြည်သူ့လူတော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ
်ဒီဖြစ်စဉ်မှာကျမတို့ဒီရောသားတွေရေပြောပြချက်အရနောက်မင်းမင်းမှာကျမတို့ရဲ့ဒီရခိုင်ပြည်နယ်အမှတ်၁ပြည်နယ်လူတော်ကိုယ်စားလှယ်ဦးမြတ်နိုင်ရအဒီသမင်းလာရောတိကိုကိုတိုင်းနဲ့တော်ပါတယ်သ ตะเกเลฟิกซี่เปลี่ยวตาเนี่ยชื่อบาเลยถ้าเราดูอติอัจฉะพอเลยยอดาดิเสียสิงห์กောက်ทาบาเลยไอ้สิงห์อติอัจฉะโหดูเปลี่ยวแต่งวยจี้ฉวยดิโหจมารุเล่มแม่ทูคายทาบาเลยไอ้เล่มแม่ติยานาดีมาจมารุอ่ะดิญาณีตาวนชื่อเดดูดิโหจมาเมษันนาเนี่ยลดตกโจเลตุอเมเนี่ยดาวซิซิพุพอทุบดิโหจมารุอเมเนี่ยตั้งสู่ดอมาဖြစ်ပါတယ်
ပြောသားတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုတတ်မတော်ကနေတင်ယူခဲ့တဲ့ဆွဆွဲချက်ပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတတ်မတော်ပြောရေးဆိုခွင့်ရှိသူပုံမူကြီးဝင်းစော်ဦးကငင်းစုပါတယ်အဲရကတော့ဟိုဝါရခန့်တာပဲဖြစ်နေခင်ဗျာကျွန်တော်တို့ကဟိုအဲ့ဒီကနေစတာအခုကျွန်တော်ပြောရရင်တော့ကျွန်တော်လက်သားတော့မတတ်တော့ဘူးအဲ့ဒီမှာလည်းအရာပဲကြာတာပါကျွန်တော်တက်ပြီးတာကြာတာပြီးပါတယ်မရှ
သမရတရိမှပြန်ကြားရေးဖွဲ့တွဲပတ်တွင်းမှုဘုံမှုချုပ်စုံမင်းနှုံးကတော့ရွာသားတွေပိုင်ဆိုင်တဲ့ရွှေငွေပစ္စည်းတွေကိုတင်းစီတဲ့ဆိုတာနဲ့ပတ်သက်ပြီးတိုင်းခြားလာမယ်ဆိုရင်တော့သမရလှုပ်ထုံလှုပ်နှီးတဲ့ညီစစ်စစ်သွားမယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်။တည်ရပိုင်တိုက်ပွဲဖြစ်စဉ်တွေတွင်ခြေရွာသားတွေထိခိုက်ဒဏ်ရာရတာသမရကလည်းရိုင်းနှက်စစ်ဆေးခံရတာတွေရှိနေတယ်လို့တ ပြောပါတယ
်ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာနော်ဗမာစစ်တပ်ကနေပြီးတော့အပြင်းမရှိတဲ့ဒီအရသာတွေရဲ့အပေါ်မှာနော်ဒီလူလူစုတွေရဲ့အပေါ်မှာကျူးလွန်နေတဲ့အဲ့ဒီစိတ်ရကြမှုတွေအားလုံးနောက်လူကိုယ်ရေးရှုံးမှုတွေအားလုံးကိုကျွန်တော်တို့ကဟိုအထောက်အထားတွေအားလုံးစုဆောင်ပြီးတော့နိုင်ငံတကာစစ်ကုံရုံးပေါ်ပြန်နော် ICC ကိုကျွန်တော်တို့ပို့ပေးတော်မူရှိတယ်
အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောရေးစုခွေရှိသူဘူမူကြီးဝင်းစော်ဦးကတော့တမတော်အနေနဲ့လူခုရေးချိုးဖောက်မှုကျူးလွန်တာမရှိဘူးလို့သုတ်ပြန်ပါတယ်။အဲ့
ဒါတော့သူတို့ရဲ့ရှင်လေကျွန်တော်ကတော့အောင်းပါလှစ်ထားတာမဟုတ်ဘူ
း။2018ခုနှစ်နိုဝင်ဘာလကုန်ကနေ2019ဇန်နဝါရီလအထိမြန်မာတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇန်နဝါရီလ4ရက်နေ့မှာနယ်ကြားဆောင်ရဲကင်းစခန်း၄ခုကိုအေအေကဝင်တိုက်ပြီးတဲ့နောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမူပြင်းထန်လာနေတာပါ။ဒီတိုက်ပွဲတွေကြောင့်ဗုဒ္ဓတောင်ရတိတောင်မောင်တော်ကြောက်တော်နဲ့ဘုံကျုံမြို့နယ်တွေဘက်ကဒေသခံရွာသား6000နီးပါးဟာစစ်ဘေးသိမ်းရှောင်နေကြရတယ်လို့စားတောက်နေထိုင်ရေးမှလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
နိုင်ငံအိမ်မရှင်အခုတော့မြစ်ဆုံတဲ့ရင်ဖက်ဆက်ရအောင်ပါကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရစ်အားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်မှုတွေနဲ့ကြုံနေရတာကိုရှောင်ရှားနိုင်မယ်နေလနဲ့စဉ်းစားနေကြောင်းမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုကြီးမားနိုင်တာကြောင့်စီမံကိန်းကိုဆက်မလုပ်ဖို့လိုလားနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်
ပဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးအပ်တာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းနိုင်ငံခြားယင်းနှီးမြုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးတောင်ထွန်းကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါအရင်သမ္မတဦးသိန်းစိန်လက်ထက်2011ခုနှစ်ကတည်းကဆိုင်းငံ့ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်အတိုင်းပြန်စနိုင်မှုတရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာပဲမြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့စိမ့်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့စီမံကိန်းကိုလုံးဝရပ်ဆိုင်းပစ်ဖို့လိုတယ်လို့ပြောပါတယ်။
ကျွန်တော်ကတော့လုံးဝချက်ကင်းလို့ပြောတာတော့သူတော်ကဘယ်နာချက်တယ်ဘယ်နာလို့လို့ကျွန်တော်တို့ကတော့ဒါတော့ဒီမှာနေလို့ကြတော့မရှိဘူးလေ။အဲ့ဒါတော့ရှင်းနေတယ်ပြရတယ်ဒီတော့ဒါကမလုပ်တဲ့နေတော့ကျေးဇူးတင်ပါပြောပြတာပဲအဲဒါတို့ဘလို့ပြောင်းလဲမှာလဲဘလို့လဲဆိုတာတော့ကျွန်တော်တို့ထုတ်ပြန်မှာသိမှာပေါ့ဒီတိုင်းသူကနေရာကြီးကြောင်းမှာလဲဘလို့ကြီးကြောင်းမှာလဲလို့တွေပေါ်ကြည့်ပြီးတော့မှာအာဒီဒီမှန်ကြီးကအဆောင်တို့ကောင်းကျိုးဆုပ်ပြုလို့ရှိမှာဆိုတော့ကျွန်တော်တို့ကဟိုဒါဝေဖန်တုတ်တက်လို့ရမှာပေါ့
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဒီမြစ်ဆုံစီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့ပတ်ဝန်းကျင်ထိခိုက်မှာကိုစိုးရိမ်နေကြတာပါဝင်းကြီးဦးတောင်ထွန်းကတော့ဆယ်တီဆောက်မဲ့နေရာမှာငလျင်ကြောရှိနေတာဆယ်အတွက်လိုအပ်တဲ့မိုးရေကန်ရဝင်းဟာအကျယ်ဝန်းအဖြစ်စင်ကာပူနိုင်ငံရဲ့နှစ်ဆလောက်ရှိမှဖြစ်တဲ့အတွက်ဒေသခံတွေထိခိုက်နစ်နာနိုင်တာတွေရှိနေတာတွေကိုနေပြည်တော်ကယင်းနှီးမြုပ်နှံမှုဆိုင်ရာညီလာခံမှာအတိအမှတ်ပြုပြောဆိုခဲ့ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောတာဖိုးကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေကြောင်းလည်းထောက်ပြပါဗျာ
လိုပဲပြောမှ location နေရာပဲကြောင်းရပဲဖြစ်ဖြစ်အဓိကကဒီ AR ဒီတွေဟာဒီကျွန်တော်တို့ဟိုဆိုတနိုင်ငံလုံးနဲ့ဆက်ပြီးကြော်လဲဖြစ်နေတယ်ပြီးတော့ဒီမှာ majority ကြီးအများကြီးဒီမှာရှိနေတဲ့အခါမှာကျွန်တော်တို့ကဒီအကြီးစားဖြေတွေလုံးဝကိုဒါမဆောက်မှုတွေဟာကျွန်တော်တိုက်တော့တယ်အများတွေမတိုက်တော့ဘူးအခုမှမဟုတ်ရင်လည်းတိုက်တယ်ပြီးတော့မဆောက်ဖြေခြင်းနဲ့အကြောင်းအရာတွေလည်းကျွန်တော်တို့ပညာရှင်တွေလည်းအများကြီးခြောက်ပြပြောဆိုတာရှိတယ်ပေါ့အဓိကကတော့ကျွန်တော်တို့ဟိုစာတက်ဝါပါရင်ဟာကိုဘာမှမချပြခင်မှာဒီခင်မှာတော့သူအရင်အစိုးရမချစ်ခင်ကပြောခဲ့တဲ့တိကျစာရရှိတယ်အစိုးရဖြစ်တဲ့အခါကျဗတိကြည့်လို့လို့ကျွန်တော်ထင်တာက
မြေဆုံရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့ဝင်းကြီးဦးတောင်ထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံသားရေးဌာနကလက်တလောတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့စီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားကြောင်းအစောပိုင်းမှာပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးဟွာင်လျုံကလည်းမကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကအကြီးအကဲတွေနဲ့တွေ့ဆုံပြီးမြေဆုံစီမံကိန်းအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေကိုထောက်ခံအားပေးကြဖို့လဲတိုက်တွန်းခဲ့ပါတယ်ရှင်
။မဆုမွန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပထမဆုံးလှုပ်ဆောင်ချက်တစ်ခုနဲ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီလိုစတင်လိုက်တဲ့အချိန်မှာပဲတက်မရော်ရာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်တာနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ကန့်ကွက်တဲ့အထက်မှာပါတဲ့တပ်မတော်တာကိုလွတ်တော်ကိုစလဲတဲ့ဦးကတော့ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ပဲလှုပ်ထုံလုံနေကိုကန့်ကွက်တာဖြစ်တယ်လို့ပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းမဲဆန္ဒနဲ့အမတ်လေးက NLD ပါတီရဲ့အမျိုးသားလွတ်တော်ကိုစလဲဦးအောင်ကြည်ညွန့်ကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်အစည်းအဝေးမှာအရေးကြီးအဆိုတရက်အနေနဲ့တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်နိုင်ရေးအတွက်ဥပဒေပြင်ဆင်ရေးကော်မတီတရက်ဖွဲ့ဖို့အဆိုတင်သွင်းတာဖြစ်ပြီးလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာတွေပါနေတာကြောင့်ပြင်ဆင်ရေးကိစ္စတင်ပြရတာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောဆိုသွားပါတယ်
။ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ခြင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှင်းအောင်ညီညွတ်ခြင်းမရှိဘဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေအပြန်အလှန်ထိန်းချုပ်ရမယ်ဒီမိုကရေစီမနိုင်ကြီး၃ရာတစ်ဖက်ဆောင်းနှင်းဖြစ်စေတတ်တဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားများရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်များနဲ့ရွေးကောက်ပွဲများလွတ်လပ်၍တရားမျှတရေးကိုထိခိုက်နိုင်တဲ့ပြဋ္ဌာန်းချက်များရှိနေသေးတာကိုလေ့လာစီစဉ်တွေ့ရှိရပါတယ
်ဒီမိုကရေစီစနစ်နဲ့တောင်းနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိနေတဲ့အပြင်2013ခုနှစ်က NLD ဦးဆောင်ပြီးလူမှုသဘောထားကောက်ခံတာမှာ69ရာခိုင်နှုန်းသောတိုင်းရင်းသားပြည်သူတွေကပြင်ဆင်လိုတဲ့ဆန္ဒရှိတယ်လို့လည်းဦးအောင်ကြည်ညွန့်ကထည့်သွင်းပြောဆိုသွားခဲ့ပါတယ်ဒီအရေးကြီးအဆိုတင်ပြတဲ့အပေါ်တက်မတော်တာလှွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မယ်ဆိုရင်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်ရမှာဖြစ်တဲ့အတွက်အခုအဆိုတင်တာမှာလှုပ်ထုံးလုံနည်းနဲ့မကိုက်ညီတာကြောင့်ကန့်ကွက်တာဖြစ်တယ်လို့ဦးဆောင်ကန့်ကွက်သူတဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကလှွတ်တော်အစည်းအဝေးအတွင်းမှာပြောဆိုသွားပါတယ
်ကျွန်တော်တို့အခုလှွတ်တော်ကိုယ်စားလှယ်အားလုံးဟာကျွန်တော်တို့ဖွဲ့စည်းပုံချေအောင်ဥပဒေပုံမှန် 155 ဇာတ်လမ်းမှာပါတဲ့အတိုင်းဒါကလေးသစ္စာပြုထားကြသူတွေဖြစ်ပါတယ်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံမှုတွေကိုကာကွယ်ထိမ့်သိမ့်ကာကွယ်စောင့်ရှောက်ပါမည်နိုင်ငံတော်ဥပဒေပြောင်းလဲလေးစားလိုက်နာပါမည်ဆိုပြီးတော့ကလေးသစ္စာပြုထားကြသူတွေဖြစ်ပါတယ်ဒီလိုနိုင်ငံတော်ရဲ့ဥပဒေပြည်ရေးတာဝန်ကိုအဓိကလှုပ်ဆောင်နေကြတဲ့လွတ်တော်ကိုယ်စားလှယ်တွေဟာမိမိရဲ့လှုပ်ဆောင်ချက်တွေကိုဥပဒေနဲ့အညီစောင့်နိုင်ဖို့အတွက်ကိုများစွာအရေးကြီးပါတယ်ဥပဒေကိုကျော်လွန်လှုပ်ဆောင်တာဥပဒေကိုလက်တလုံးညာလောက်ပြီးတော့မှလုံဆောင်တယ်ဆိုလို့ရှိရင်တော့ပေါ်ထွက်လာမယ်
ညီကုန်းချုပ်ပါညီကုန်းချုပ်ပ
ါပေါ်ထွက်လာမယ်အကျိုးရလဒ်တရားလဲမန်ကန်ကောင်းမှမဟုတ်ဘူးနဲ့အဂတိတရားတွေနဲ့မကင်းတဲ့အကျိုးရလဒ်တွေဖြစ်မှာပဲဒါကြောင့်မလို့ကျွန်တော်တို့ကတော့လုံထုံးလုံနေတဲ့အညီသာဆောင်းအသိမ့်ပါတယ်လုံထုံးလုံဒီကိုကြော်လွန်းတဲ့အမျိုးမလို့အသိမ့်မှာကြောင်းတင်ပြအပ်ပါတယ
်ပုံမှုချုပ်မမောင်ကအဲ့ဒီလိုတင်ပြပြီးတဲ့နောက်ပြောင်စုလွတ်တော်နိုင်ကဥတီခွန်မြတ်ကထပ်မံရှင်းလင်းပြောဆိုခဲ့ပြီးတင်ပြချက်ကိုလွတ်တော်ကလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်။အဲ့ဒီလိုပြောပြီးချိန်မှပဲတမတော်သားလွတ်တော်ကိုယ်စားလှယ်အားလုံးမတိတ်ထရက်တာကြောင့်ဥတီခွန်မြတ်ကအဲ့ဒါဘာသဘောလဲခမညာလို့မေးပါတယ်။ အဲ့ဒီဘောတမရတာလွတ်တော်ကိုယ်စလဲတွေဘက်ကပြန်ပြောတာကိုရုတ်တံထုံလွင့်ချက်မှာရှင်းရှင်းလင်းလင်းမကြားခဲ့ရပါဘူးအဲ့ဒီနောက် NLD လွတ်တော်ကိုယ်စလဲတဦးလည်းဖြစ်လွတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုကအခုလိုအစိုးတင်သွင်းတာဟာဥပဒေအရကောလှုပ်ထုံလုံနည်းအရပါညညွတ်တယ်လို့ပြန်လည်ဆွေးနွေးခဲ့ပါတယ်အဲ့ဒီနောက်မတက်ရက်နေတဲ့တမရတာလွတ်တော်ကိုယ်စလဲတွေထိုင်ပေးဖို့လွတ်တော်နာယကကပန်ကြားပြောဆိုပြီးကန့်ကွက်သူရှိတဲ့အတွက်စက်ကလုံးနှိတ်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်ရလက်ကိုနာယကဥတီခွန်မြက်ကအခုလိုကြေညာသွားခဲ့တာပ
ါအဆိုထောက်ခံမဲ394မဲကံကွယ်ဆန္ဒမဲ18မဲဂျားနေမဲ3မဲဖြစ်ပါတယ်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးရှိတဲ့အတွက်3ပုံ2ပုံက919ဦးဖြစ်ပါတယ်ထောက်ခံသူ3ပုံ2ပုံနဲ့အထက်ရရှိတဲ့အတွက်ဦးအောင်ကြည်ညွန့်ရဲ့အရေးကြီးအဆိုကိုလွတ်တော်ကလက်ခံဆွေးနွေးရန်တဘောတူအတည်ပြုကြောင်းကြေညာပါတယ
်ဒီအဆိုကိုဆွေးနွေးမဲ့သူတွေအနေနဲ့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားစာရင်းသွင်းဖို့လွတ်တော်နာယကကပြောဆိုလိုက်ပြီးလာမယ့်ဇန်နဝါရီလ1ရက်နေ့မှာပြည်တော်စုလွတ်တော်အစည်းအဝေးတွေပြန်လည်ကျင်းပသွားမယ်လို့ကြေညာသွားခဲ့ပါတယ်ရှင်
မမေခတင်ပြသွားတာပါရှင်ကျမတို့ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတပုတ်တင်ပြပါောင်းမယ်ဖီနီဇွဲလာနိုင်ငံမှာအမေရိကန်နဲ့နိုင်ငံအတော်များများကသမရအဖြစ်အတိအမှတ်ပြုထားတဲ့ဟွမ်ဂွာဒိုကိုအေးအေးသက်သာအာဏာလွှဲပေးဖို့လက်ရှိသမရနီကိုလတ်စ်မာဒူရိုကိုဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလာအစိုးရပိုင်းရင်းနှံလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကအရေးယူတံခတ်လိုက်ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းထောက်စီနီစိန်ရေးသားပေးပို့တဲ့သတင်းလွှာကိုကိုသားညုံကပြောပြချပါတယ်ရှင်
။နီကိုလတ်စ်မာဒူရိုကိုယာယီကနေဆင်းပေးဖို့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေလမ်းမထွက်လာပြီးတော့ဗင်နီဇွဲလာနိုင်ငံနိုင်ငံရေးအချက်တဲကြုံနေရတဲ့ချိန်ပါပဲ။အစိုးရကအားထားနေရတဲ့အစိုးရပိုင်းရေနံကုမ္ပဏီကြီးကိုအမေရိကန်ပြည်ထောင်စုကနေတင်းကနေမှာဖိအားပေးလိုက်တာပါမာဒူရိုနဲ့သူ့ရဲ့အနွယ်ဝင်တွေကိုဆက်ပြီးတော့ဖိအားပေးသွားမယ်လို့လည်းအမေရိကန်မျိုးသားလူမျိုးအကြံပေးဂျွန်ဘောလ်ဒန်ကပြောသွားပါတယ
် We're going to announce sanctions against Petroleos de Venezuela Sociedad Anima or PDVSA as it's known
ဆိုတော့လူကြီးဥထားရေနံကုမ္ပဏီကြီး Petroleos de Venezuela ကိုအရေးယူတန်ခတ်မှာဖြစ်ပါတယ်မာဒူရိုနဲ့သူ့ရဲ့အပေါင်းပါအနွယ်တွေရဲ့အဂရီလိုက်စားမှုတွေကိုလည်းဆက်ပြီးဖော်ထုတ်မှာပါဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုဆက်ပြီးလူယူထိန်းချုပ်လို့မရအောင်အခုလိုရေးယူဆောင်ရတာဖြစ်ပါတယ
်ဂျာကာလာတမရဂွာအီဒိုကိုဒီမိုကရေစီနှီးကြဖွဲ့စည်းပုံကြီးကငြင်းငြင်းနဲ့အာဏာလွှဲပြောင်းပြီးတာကိုလိုက်နာလက်ခံဖို့ဆိုပြီးတော့ဗင်နီဇွဲလားစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းမစ္စတာဘောလ်ဒန်ကတိုက်တွန်းသွားခဲ့ပါတယ်အခုလိုနိုင်ငံတကာဖိအားတွေရှိနေတာမို့လို့ဗင်နီဇွဲလားနိုင်ငံကြီးဝန်ကြီးဟော့ဟဲအာရီဇာကတင်းနှောင်းနေအစောပိုင်းတုန်းကအမေရိကန်နဲ့တွေ့ဆုံလူရဲဆိုတာစပရင်ဘာသာစကားနဲ့ကန့်လန့်ပြောဆိုသွားပါတယ်
Recuerden ustedes que el comandante Remember that Commander Hugo Chavez said and President Maduro confirmed thousands of times if it's necessary to meet with President Trump.
ရေဝါဒီ Hugo Chavez ပြောခဲ့တာကိုအမှတ်ရပါ။တမရမာဒူရိုကအချိန်ချင်းပြောခဲ့ပြီးပါပြီ။နှစ်နိုင်ငံကြားငြိမ်းချမ်းရေးနဲ့အပြန်အလှန်လေးစားမှုအဖြစ်တမရထရန့်နဲ့တွေ့ဖို့လိုလာရင်ဒါမှမဟုတ်မကောင်းဆိုးရွားနဲ့တွေ့ဖို့လိုလာရင်တော့ကျွန်တော်တို့တွေ့ဖို့ရှိပါတယ
်။အခုလိုမျိုးရင်းနှီးလုပ်ငန်းနဲ့ပတ်သက်လို့ရေးယူတန်ခတ်တာမျိုးဟာမာဒူရိုအတွက်တော့ပြင်းထန်တဲ့တိုက်ခိုက်မှုတစ်ခုလို့အကဲခတ်တူဖြစ်တဲ့ Inter American Dialogue အဖွဲ့က Michael Schiffer ကပြောပါတယ
် The nuclear option I mean this is sort of the most powerful weapon the US has short of military
ဒါအကဲခဲပြင်းထန်တဲ့ရွေးချယ်မှုမျိုးပါဆိုလိုတာက American ပြည်အောင်စုအတွက်တော့စစ်အင်အားသုံးတာမဟုတ်တဲ့အားအကြီးဆုံးလက်နက်တစ်မျိုးပါပဲ
Venezuela ရေနံစင်းတွေနဲ့ပတ်သက်လို့နိုင်ငံကြားမှာစစ်စုနှစ်တွေနဲ့ချီအပြန်အလှန်ဆက်ဆံမိခိုးနေရတာကြောင့်အမေရိကန်ပြည်တော်စုအနေနဲ့အခုလိုမျိုးရေနံလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ရေးယူတန်ခတ်ဖို့တွန်းဆုံနေတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532နဲ့51အပြင်လိုင်းလံမီတာ190ရုပ်ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
မေဂန်ပြောသူသမိုင်းမှာရဲအကြဆုံးအစိုးရလုပ်ငန်းတချို့ရပ်ဆိုင်းခဲ့တာဆုံးသက်သွားပြီမို့အစိုးရဝန်ထမ်းတွေလုပ်ငန်းခွင်ကိုပြန်လာနေကြပါပြီ။သုံးပတ်စာအစိုးရသုံးစိတ်အတွက်သမ္မတဒေါ်နယ်ထရန့်ကသဘောတူလက်မှတ်ရေးထိုးလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်ကြားတိုင်းကာရေးအသုံးစိတ်ကိစ္စအပေါ်မှာသမ္မတနဲ့လွှတ်တော်ဒီမိုကရက်တီအကြားသဘောတူညီမှုမရသေးတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်းနိုင်သေးတဲ့ချင်းချောင်မှုကဆက်ရှိနေပါသေးတယ်
။ Because they're telling us to report to work Monday morning.
Yay. ဒီနေ့အနေနဲ့လှုပ်ဆင်းမှုပြောထားတဲ့28ရက်နေ့ဆိုပြီး Brick Jack နဲ့ Lindy Clary တို့ပြောနေကြတာပါ။သမ္မတ Trump ကတော့ Mexico နဲ့ဂျာလက်တိုင်းကာကြီးကိစ္စသူ့အလျှော့မပေးသေးဘူးလို့အခုလိုပြောပါလေ
။ No border security plan can ever work without a physical barrier. Just doesn't happen. If we don't get
a ငွေရန်အကာရန်နဲ့တားရတာမျိုးမဟုတ်ပဲ။ဘယ်တင်ကြလုံခြုံရေးအစီအစဉ်မှာအလုံးမဖြစ်ပါဘူး။လွတ်တော်ဘက်ကမျှမျှတတအပေးယူမလုပ်ဘူးဆိုရင်ဖေဖော်ဝါရီလ15ရက်နေ့မှာအစိုးရလုပ်ငန်းတွေထပ်ပြီးရပ်ဆိုင်းကောင်းရပ်ဆိုင်းနိုင်ပါတယ်။ဒါမှမဟုတ်ရင်လည်းအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်ကိုအနှင်းထားတဲ့လုံပိုင်권အာဏာကိုသုံးပြီးအရေးပေါ်အခြေအနေတရားဖြစ်ဖြည့်ရှင်းရပါလိမ့်မယ်
။ဒီမိုကရက်ဘက်ကတော့နေကြလုံခြုံရေးကိစ္စဒမတာနဲ့ရီပါဘလစ်ကန်လွတ်တော်အမတ်တွေနဲ့စစ်ဆက်ညှိနှိုင်းသွားမယ်လို့ဂရီဘေးပြောဆိုနေပါတယ်။လုံခြုံရေးအင်အားနဲ့ဒီပညာတို့မြင့်မှုကိစ္စကိုဒီမိုကရက်ဘက်ကဆိုပြုထားတာပါ။သမ္မတထရန့်ဆိုပြုတဲ့တိုင်းကာကြီးကိစ္စကလွဲလို့ကျန်တဲ့အားလုံးကိုဒီမိုကရက်ဘက်ကသဘောတူထားပါလေ။ဒီမိုကရက်အောက်လွှတ်တော်အမတ်ဒက်လီယူကအခုလိုပြောပါ
တယ်။ He promised Mexico would pay for his wall. He has been unable to get
တိုင်းကာမဲ့ပြေကိုမက္ကဆီကိုကပေးမယ်ဆိုပြီးတော့သူဂရီပေးခဲ့တာပါ။အခုမက္ကဆီကိုစီကရအောင်မတောင်းနိုင်တော့သူ့ဘာသာလုံးမယ်ဆိုပြီးဆုံးဖြတ်ခဲ့တာကြောင့်အစိုးရလုပ်ငန်းတချို့ရပ်ခဲ့ရတာပါ။ဒါကတိတ်ကိုမှပါတယ်။အမေရိကန်ပြည်သူတွေသိပါတယ်
အမေရိကန်ပြည်သူတွေကြားမှာတော့ထင်မြင်ချက်အမျိုးမျိုးရှိနေပါတယ်အာရီဇိုနာပြည်နယ်ဒေသခံတူဖြစ်တဲ့ရောဘတ်ဘက်စတာကအခုလိုပြောပါတယ်
Trump sticks to his guns and we get the border wall built down there because I live in Arizona
တမန်ထရမ့်ဘက်ကအရှောင်းမပြေးပဲနေဆက်တဲ့တိုင်းကိုပြောတဲ့အတိုင်းမဖြစ်မနေကာမယ်လို့မျှော်လင့်ပါတယ်ကျွန်တော်ကအာရီဇိုနာမှာနေတဲ့သူပါတရားမဝင်ဒီဘက်ကိုဝင်လာနေတဲ့သူအများကြီးရှိပါတယ်ဒီတော့ကျွန်တော်ကတမန်ထရမ့်အစီအစဉ်ကိုရန်နှုံးပြေထောက်ခံပါတယ်ပြောတဲ့အတိုင်းလုပ်ဖြစ်အောင်လုပ်မယ်လို့မျှော်လင့်ပါတယ်
TSSB နဲ့ကရွှေပြောင်းလာသူတွေရဲ့အရေးကိုလှုပ်ရှားနေတဲ့ Fernando Garcia ရဲ့အမြင်ကတော့တမျိုးပါ
That you come through there so I support him 100%.
နေရာတိုင်းကိုကျွန်တော်ကန့်ကွက်ပါတယ်။နေရာတိုင်းကအမုန်းတရားနဲ့နိုင်ငံသားကြောက်တဲ့တင်ကြတာပါ။အဖြေမဟုတ်ပါဘူး။သမရထရန့်ဟာဒီပွဲမှာအရေးရှုံးနေသွားပြီလို့ယုံကြည်ပါတယ်။ဒီတိုင်းကာယံရေးကိစ္စကိုကျွန်တော်တို့လူမှုအတိုင်းဝိုင်းတွေကအင်တိုက်အားတိုင်းကန့်ကွက်သွားမှာပါ
။အစိုးရလုပ်ငန်းတချို့ရပ်ဆိုင်းသွားတာဆုံးသက်သွားပြီဆိုပေမဲ့လည်းလွှတ်တော်ထဲမှာပါတီနှစ်ဖက်သဘောကွဲလွဲမှုတွေကတော့ကြံနေသေးပါဒီမိုကရက်အောက်လွှတ်တော်မှာအရန်ရှရစ်ကနေကြာတိုင်းကာရေးအသုံးစိတ်ကိစ္စသူသဘောမတူတဲ့အကြောင်းနဲ့နေကြာလုံခြုံရေးတိုးမြှင့်မှုကိစ္စကိုသာထောက်ခံတယ်လို့ ABC ရုပ်သံကိုပြောခဲ့သလို Republican အထက်လွှတ်တော်မှာ Ted Cruz ကတော့အခုလိုပြောပါတယ
် Don't care about the wall they voted for 350 miles of wall
ဒီမိုကရက်တွေကမကြသေးတဲ့နှစ်တွေကပဲမိုင်350ရှည်တဲ့တိုင်းကာရေးကိစ္စသူတို့ထောက်ခံပဲပေးခဲ့ပေမဲ့အခုတော့ဂရုမစိုက်ကြတော့ပါဘူး။သူတို့ကထရမ့်ကိုမုန်းနေ၊ထရမ့်ကိုအနိုင်ယူဖို့ပဲလိုချင်ကြတာပါ
။ဒီမိုကရက်တီနဲ့ညီနိုင်လို့အစီအမပြေတော့ဘူးဆိုရင်လွှတ်တော်ရဲ့သဘောတူညီချက်မယူဘဲနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်လို့သမ္မတထရမ့်ကဆက်ပြီးချိန်ချောက်ပြောဆိုနေပါလေ။ဒီလိုကြီးညာမယ်ဆိုရင်ဒီမိုကရက်တီကြီးကျယ်ဒေါသထွက်နိုင်တယ်လို့ရီပါဘလစ်ကန်တွေကြားမှာလည်းကန့်ကွက်တာတွေရှိလာနိုင်ပါတယ်။သမ္မတကိုပြန်ပြီးတော့တရားစွဲတာမျိုးဥပဒေကြောင်းအရရေးပေါ်အခြေအနေကြီးညာတာကိုဟန်တာဖို့ရင်ဆိုင်တာမျိုးတွေလည်းရှိလာနိုင်ကြောင်းပါခင်ဗျာ
အ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုသားညွန်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စပါ။ပြောရမယ်ဆိုရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာပြီးခဲ့တဲ့ချင်းမိနယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။အမကြာခင်မှာပဲဒီကနေ့မှဆိုရင်ပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကော်မတီတီကဖွဲ့စည်းဖို့ဆိုပြီးတော့ဒီမျိုးသားစုမှုစီဖွဲ့ချုပ်ကနေပြီးတော့လွှတ်တော်မှာတင်သွင်းအဆိုပြုပါတယ်။ဒီအဆိုပြုချက်ကိုတမရော့ကအကုန်ကန့်ကွက်ပါတယ်။ဒါပေမဲ့လည်းဒီအများစုအဖြစ်အနိုင်ရထားပါတယ်။တကယ်တော့ဒီဖွဲ့စည်းပုံပြင်ရေးဟာ NLD အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါ။အခုအာဏာရပြီးတော့၃နှစ်ထဲဝင်လာတဲ့အချိန်ဒီဂတိကိုအကောင်အထည်မဖော်နိုင်ဖြစ်နေရတာဘာကြောင့်ပါလဲ energy အစိုးရအတွက်ဘာတွေအခက်အခဲရှိနေပါလဲလက်ရှိနိုင်ငံရေးလက်တွေ့အခြေအနေရတော့ဒီကတိကဖော်ဆောင်နိုင်မဲ့ဖြစ်နိုင်ကြရောရှိပါရဲ့လားကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပေါင်ဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင့်ရှိနေကြီးမန်လီမြို့ကဦးသိန်းတန်းဦးဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးသုံးသပ်သူဆိုင်ဆရာလည်းဖြစ်ဒင်းစာဆရာလည်းဖြစ်တဲ့ကုသီဟာသွေးဖြစ်ပါတယ်နေ့ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးသိန်းတန်းဦးကိုပထမဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလား
ကြားပါတယ်ခ
င်ဗျ။ဟုတ်ကဲ့ဦးသိန်းတန်းဦးရေခုနကကျွန်တော်ပြောလို့ပဲဒီနေ့ပဲတိုက်တိုက်ဆန်ဆန်အမျိုးသားဒီမိုစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီဖွဲ့တရားဖွဲ့ဖို့အစိုးတင်သွင်းနေပေါ့နော်။လွှတ်တော်မှာတော့ကြားပါပါပြီ။အဲ့တော့ဦးသိန်းတန်းဦးရဲ့အမြင်ကိုကျွန်တော်အရင်ဆုံးသိချင်တာကလွှတ်တော်ထဲမှာပြင်ဆင်နိုင်ခြေကဘယ်လောက်ထိရှိရလဲခင်ဗျ။အခြေအနေကဖြစ်နိုင်ခြေရောရှိရလား
။ကျွန်တော်တော့ zero option လို့ထင်တယ်ဖြစ်နိုင်ခြေမရှိဘူး။ဘာလို့လဲဖွဲ့စည်းပုံရှိအောင်လေပုံမှန်436ကာကြီးနဲ့ကာဝေးမှာဖွဲ့စည်းပုံရှိအောင်လို့ပြင်တာပေါ့နော်။ကန်စက်နေမှာပြထမ်းတာအဲ436ကကပုံမှန်95ကိုရင်းကြည့်တဲ့436ပါမယ်ပုံမှန်95ကိုကြီးမြင်လို့ရှိရင်ချွတ်တော်တဲက၄ဘုံ၃ဘုံတော့ရွေးချယ်တင်တော့ခါနဲ့ကုသလေ၄ဘုံ၃ဘုံကျော်ထောက်ခံမယ်ရရမယ်ပြင် referendum မှာမဲပေးမရှိဘူးထပ်ဝက်ကျော်ကဆန္ဒမဲပေးထောက်ခံမှအဲ့ဒီ436ကကြီးပါပုံမှန်95ကိုပြင်မရခါဝင်ကြတော့ပြန်တဲ့ဒီ360ကျော်ပေါ့နော်အဲ့ဒီကိုပြင်မယ်ဆိုရင်ခုနအတိုင်းပဲသူက referendum မပါတာ၄ဘုံ၃ဘုံကျော်တယ်မင်းနဲ့ရမယ်ဆိုတော့ကသူက referendum တော့မသွားဘူးအဲ့ဒါအောင်ကြီးမယ်ဆိုရင်ကျွန်တော်တို့ဒီရွေးချယ်တင်တော့ကကိုယ်တည်း၄ဘုံ၃ဘုံတော့သဘောတူရအဲ့လိုသဘောတူဖို့ဆိုတာဟာ zero option ပါပဲဖြစ်နိုင်ချေ၃ညပါအဲ့တော့ကြန့်ခိုင်ကြီးကဘယ်သူကမလဲတဆညကဘယ်သူမလဲအဲ့တော့အဲ့လိုအနေထားမှာအဲ့လို zero option ကသဘောတူခဲ့ရတဲ့ဆိုရင်တောင်မှ၄ဘုံ၃ဘုံကျော်မှဖြစ်တဲ့တော့တမရတာကိုယ်တည်းတည်းကတမဲလို့အယူတော်လည်းကောင်းပြေဝောင်းတော်လည်းကောင်းအဲတမရတာကုသရေပေါ်ထွက်လာပါတာလေဒီဖြစ်မချောင်းတွေပြင်ဖို့အတွက်ရှေ့ဆက်သွားနိုင်တဲ့အနေထားတွေရှိတဲ့အတွက်တမရရဲ့သဘောဆန္ဒမပါဘဲနဲ့တော့ချွတ်တော်ထဲမှာမဲခွဲဆုံးဖြတ်တယ်ဒီနည်းမှာမရနိုင်ပါဘူးအောက်ကျင်စရာတန်းအလားတာ
သူတင်းတန်းအခုဆွနေတယ်လို့ပဲဒီ NLD ခေါင်းဆောင်ပိုင်းတော်များများကလည်းပြီးပြီးခဲ့တဲ့ကာလတွေမှာတုံ့တက်ပြောဆိုတာကျွန်တော်ကြားဦးတာလွှတ်တော်တွေမှာလာလာမရှိဘူးဒါပေမဲ့အခုလိုမျိုးပဲဒီကနေ့လိုမျိုးပဲလွှတ်တော်တွေမှာပြင်ဆင်မှုဆိုပြီးတော့ပြန်တင်လာတဲ့သဘောကဘယ်လိုကြောက်မှာလဲခင်ဗျာအချိန်နေဘယ်လိုကြောက်တုံ့တက်မိပါလဲ
ပြစ်ထားလို့ရှိရင်ဒီနေ့ဟာကျွန်တော်တို့ဖွဲ့စည်းပုံချမ်းမှုတွေအသိရေးမှုပြင်မှုတောင်းဆိုတိုက်တွန်းရင်းနဲ့မသမာသူတွေရဲ့လုံခြံခံရတဲ့ကျွန်တော်တို့ဆရာဦးကိုနီကြာဆုံးတာနှစ်နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်တယ်အဲ့တော့အဲ့ဒီနေ့နဲ့ဒီဟာတင်တဲ့ဟာတိုက်ဆိုင်တယ်နောက်တစ်ချက်ကဒီရုပ်ောက်ပွဲတိလာနေပြီဖွဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲ2015ဝင်စဉ်တုန်းကပြီးခဲ့တဲ့ခရီးကွယ်300ထဲမှာဒီ2000ဖွဲ့စည်းပုံချမ်းမှုလို့ပြင်မယ်လို့ခရီးပေးခဲ့တာရှိတယ်။အဲ့တော့ရွေးကောက်ပွဲနီးလာတော့အဲ့ဒီခရီးကွယ်စတင်အကောင့်ထဲကိုပို့ဖို့ပြင်မယ်လို့ကျွန်တော်ထင်တယ်။ခြေလမ်းတွေစပြင်တာပေါ့နော်။အဲ့လိုကျွန်တော်သဘောပေါက်တယ
်။ဟုတ်ကဲ့။နောက်တစ်ချက်ကဒီဖွဲ့စည်းပုံပြင်ရေးပြင်ဥပဒေကိစ္စရက်တွေပါ။တကယ်တမ်းပြောမယ်ဆိုရင်တချို့ကဝေဖန်တာလည်းရှိတယ်။ဖွဲ့စည်းပုံပြင်ရေးNLD အနေနဲ့ကြိုးပမ်းမှုအတော်ခက်ခဲနေတယ်ဒါပေမဲ့တချို့ဥပဒေတွေကိုပြင်လို့ရတဲ့ပြင်ဖို့တင့်တဲ့ဥပဒေတွေတော့မပြင်နိုင်ဘူးဆိုတဲ့အခြေအနေမျိုးဝေဖန်တာနေရှိပါလေဥစိမ့်တန်းရဲ့အမြင်အရောသိချင်ပါလေအဲ့
တော့ဒီတချို့ရတယ်ရှိပဲဥပမာအဖြစ်ဒီကျွန်တော်တို့ ICCPR တို့ဒီအပြည်ပြည်ဆိုင်ရာဒီရပ်ဖက်သဘောတူညီချက်စာချုပ်မျိုးလိုတော့မှကျွန်တော်တို့ဟိုအတီးပြုလက်မှတ်မထိုးနိုင်ဘူးမပါနိုင်ဘူးဒါတွေလက်ရှိတယ်နောက်ဆုံးဘယ်လိုလားတဲ့ဥပဒေတွေရှိပါတယ်ဒါပေမဲ့ကျွန်တော်ထင်နေပြ NLD အစိုးရရင်ဆိုင်နေတဲ့ချက်တော်တော်ကြီးတယ်အော်ရခိုင်ကိစ္စမှာအစိုးရအဖွဲ့ပါဘုံပတ်သက်နေပြီးတော့ဟိုတနေငံလုံးမှာဒုက္ခရောက်ကြောက်ကြနေတဲ့ဒီအားမျိုးဖြစ်တယ်။စီဝါကြီးကလည်းပဲလောလောဆယ်မှာတော့ကျွန်တော်တို့အကောင့်ဘက်ကိုရောက်တယ်လို့မပြောနိုင်သေးတဲ့အနေအထားမျိုးတွေပေါ့နော်။ဒီလိုအနေအထားမျိုးတွေဖြစ်တော့တိုင်းပြည်အခြေအနေကလည်းဟိုမတည်ငြိမ်ဘူးအခုဒီရခိုင်ကိစ္စတော့ဒုက္ခပေးနေတယ်အနေအထားမျိုးတွေမှာတော်တော်ဘက်ကိုတာမန်ဥတွေဘက်ကိုမလှည့်နိုင်လို့အခုဒါကျွန်တော်တို့အာဂျင်ဒါတင်လိုက်တယ်လို့ပြောစားတယ်။ ဒါဒီဘက်ကစပြီးတော့ခေါင်းလုံးထုတ်လိုက်တာပေါ့ဗျာဖွဲ့စည်းပုံပြင်တော့မယ်ဆိုပြီးတော့အဲ့လိုကိုကျွန်တော်ထင်တယ်
ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တစ်ချက်မှဒီညဉ့်ညိုင်းင်းနဲ့ဆက်ဆက်ပြီးတော့ထပ်ပြီးတော့ဆွေးနွေးမေးမြန်းကြည့်လို့ပါတယ်ကျွန်တော်ကုတီဟာသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုတီဟာကြားပါလားခင်ဗျာ
ဟုတ်ကဲ့ဗျာ
ဟုတ်ကဲ့ကုတီဟာခုနကဦးသိန်းတန်းဦးဆွေးနွေးသွားတဲ့အားကြားမိမယ်ထင်ပါတယ်သူ့အမြင်ကတော့လာမယ့်ယူကောက်ပွဲအနေထားနောက်ရှင်းနေဦးကုန်ဒီဆုံးတာနှစ်ပြည့်အဲ့လိုအနေထားမျိုးတွေနဲ့အဲတိုက်ဆိုင်နေတယ်ပေါ့နော်တကယ်တမ်းသူလွတ်တော်တွေမှာပြစ်နိုင်ကြီးအားနေတယ်ဖြစ်နိုင်ကြီးနေတယ်ဆိုတဲ့အမြင်ရှိပါတယ်ကုတီဟာရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အချင်းပါပဲဟိုကျွန်တော်ဒီစီဇာဥပဒေပြင်မယ်ဖြစ်တော်တယ်မှာစီဇာဥပဒေပြင်လို့စတင်လို့ဆိုပဲအတန်ကိုစထုတ်လိုက်တာက29ရက်နေ့ဥက္ကဋ္ဌကြီးအဲလက်ချက်ခံရတယ်ဥက္ကဋ္ဌကြီးကလည်းဟိုတာပြန်ပုဂ္ဂိုလ်မဟုတ်ဘူးကျွန်တော်တို့ဒီစီဇာဥပဒေတော်မှာအစဆုံးအစ်စ်ပြန်ရေးပြတယ်လို့ကျွန်တော်တို့ဒီဆန္ဒထုတ်ပေါ်ခဲ့တယ်ပေါ့နော်ဥပဒေတော်လို့ပဲပြောခဲ့တယ်လူမျိုးပြီးကျွန်တော်တို့စီဇာဥပဒေနဲ့ပတ်သက်ရဲ့ပြင်ဖို့ကိုကျွန်တော်တို့လက်ကမ္ဘာအထုတ်ထုတ်ရှားတက်ကြွအောင်ပေါ့နော်အဲ့ဒီတော့ပုံကိုအဲ့ဒီပုံကိုမျိုးလက်ကျစားတဲ့မိပါတယ်မျိုးအဲ့ဒီရတဲ့ပြီးတော့ဟလာ30လောက်ကျွန်တော်တို့ဟိုဘာမှမပြောဘဲနဲ့ပေါ့နော်ဒီစကားဥပဒေဒီနည်းနဲ့ပတ်သက်ပြီးကျွန်တော်တို့ပါလာအောင်ပြောခဲ့တဲ့မိသားလေးပြီးတော့ဟလာပြန်လာတဲ့ပြီးဟာမြန်မာသူကြရဲဟိုပြင်ဖို့မပြင်ဖို့တော့ဘူးသူတကယ်လေးသွားနေတဲ့ပုံစံပေါ့နော်အဲ့ဒီကသွားနေတဲ့30လောက်ကာလမှာသွားနေတဲ့ပုံစံကိုချိုးခွေတစ်ခုကိုစပြီးတော့သွားတယ်ဆိုရဲ message ပေါ့နော်အဲ့ဒီဟိုအတရေစကားကိုပြီးလို့အဲဒီခါပါတယ်ဟုတ်ကဲ့တခြားပါလဲဆိုတော့ကျွန်တော်တို့ဒီအကြေးကျွန်တော်တို့ဒီ NLD ရဲ့ဒီချက်အုပ်တွေလက်ပြကြကြပြင်လို့ကြိုးစားနေတာပါလဲဆိုတော့ပြင်လို့ပါပဲပြင်လို့ပါကျွန်တော်တို့ဒီစီမင်းတွေရဲ့အချက်တွေကကျွန်တော်တို့ကမ္ဘာတော်ဘာတစ်ဆဲခေါ်လာပြီးတော့ကျွန်တော်လက်နက်တွေထိုးပြီးစစ်တော်ကမှအကြည့်ပြီးဆက်နေတဲ့တော့ဒါကကျွန်တော်တို့ကကမ္ဘာတော်ဘာအပါခေါ်လာတဲ့ပြတ်တော်မျိုးလက်ပြနေတဲ့နီးကြတဲ့နီးပါပဲစစ်တော်လည်းဟိုအားလုံးကြည့်ကြတယ်လည်းဒီနေ့ရေးရေး process ကဟိုဘယ်လိုရှိမတိုးနိုင်လဲဒီလက်နက်ထိုးပြီးတာအပြည့်ရလက်နက်ထိုးပြီးတာကျွန်တော်တို့အခွင့်အရေးပါနောက်ဆုံးပြန်နေတာတွေရက်ပြန်နေတာတွေရှိရပြောအခုကျမတော်ကဒီဆက်ကြပါပါဟလာမိကဆက်ပြီးလိုက်ကြတော့မှကျွန်တော်တို့စီရီဝါနဲ့ဆက်နေတယ်ဆိုတော့ဒီငွေငွေပေါ်မှာကစီကြောင်းဥပဒေကိုပြင်ဖို့ဒီဒီချစ်စင်ဒီပေါ်မှာပုံသားရတယ်မဖြစ်နိုင်တော့ဆိုတော့ကျွန်တော်ဆင်ပါတယ်၃လတာပြတ်ဆက်တန်းပြီးတော့ဒီပါအဲ့ဒီကဟိုဟောင်းနဲ့ဆက်ရအတွက်ကိုသူတို့တွေစစ်ကြင်းနဲ့ပြတ်တာကတော့ကြည့်နေပြီးတော့ဟိုသူတို့အတွက်သူတို့ရှောက်သွားတော့မယ်အခြေရောက်ပြီးလေးပြေးပုံရတယ်စီးပွားရေးလည်းကျွန်တော်တို့လာတာကိုသိရတယ်။နောက်အခုနိုင်ငံရေးကိုလည်းပြန်ပြီးတော့ကြောင်းပေးလာတာသိရတယ်။ဆိုတော့ဒီချက်ကအဲ့ဒီဒီကသုံးချက်သွားခဲ့တဲ့ကျွန်တော်တို့ဒီမိုးတိုးတုပ်ကြိုးသွားခဲ့တဲ့အဲနိုင်ငံကိုချက်ပြီးတော့ကျွန်တော်တို့တက်တဲ့ဟလာဟိုကျွန်တော်တို့ဒီပါတီရဲ့အဒီအနာဂတ်ဘက်ကိုချီပြီးတော့ကျွန်တော်တို့2020ပြည့်သုံးချက်ပြန်ရင်းနဲ့စပြီးတော့ဒီဒီဘော
ဟုတ်ကဲ့အာကုတီဟာလိုင်းကျသွားရှင်နေကုတီဟာအာကုတီဟာကိုကျွန်တော်ပြန်ခေါ်ပါမယ်မချခင်ကျွန်တော်ကျွန်တော်တော်ရှင်နေကိုအလှည့်ပြန်ပြီးချင်ပါတယ်တော်ရှင်တူဖြစ်တဲ့ကိုတီးလဲမှုလေလိုက်ပေါ်မှာရှိပါတယ်ကိုတီးလဲမှုတူတူတူဆွေးနွေးမြေမြလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကဒီ2008ချိန်ဥတွေကိုတော့အများအားတောင်းဆိုတဲ့လူကြောက်ပါနော်2008ချိန်ဥတွေကိုပြင်ဆင်နိုင်မှတရားရင်ကျွန်တော်မြန်မာပြည်ကငြိမ်းချမ်းတရားနိုင်မှာဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့ဥက္ကဋ္ဌကြီးကိုနော်တတ်ပြလိုက်ခြင်းအဖြစ်ကျွန်တော်တိုင်းလားပြည်သူတွေဗမာပြည်သူတွေအတွက်အမတမနဲ့နာတဲ့ကိစ္စတခုဖြစ်နေတဲ့အတွက်2008ကျေကဥတွေကိုတော့ပြင်ဆင်မယ်ဆိုရင်တော့ကျွန်တော်တို့ကဒီတိုးတက်ဖို့အလားတူရှိပါတယ်ကွာအရေးကြီးတဲ့အချက်ကိုတော့ပြင်ဆင်ဖို့လိုပါတယ်ခင်ဗ
ျဟုတ်ကဲ့အရေးကြီးတဲ့အချက်ဆိုတာဘယ်ကောင်ရည်ညွှန်းလိုပါလဲကိုတီးလဲမှုမြင
်ဟုတ်ကဲ့၄၃၆အဓိကဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကိုတီးလဲမှုကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်တော့ရှင်နေဒီဆွေးနွေးပွဲအတွက်ပေးစာတွေပေးပို့ထားတာရှိပါတယ်တချို့ကျွန်တော်ဖတ်ပြပါမယ်အရင်ဆုံးကိုအောင်ကျော်ဦးဆိုတဲ့အမြင်သူ့ရဲ့အမြင်ကတော့စစ်စွာလက်ထက်ကပြန်လည်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတဲ့လူတော်များများက Nuggets ဥပဒေဆိုပြီးတော့အမိပေးပါတယ်တဲ့ဘယ်သူမှမထောက်ခံမဲနဲ့ကိုယ့်အကူအတီးပြုတ်ပြန်တန်းလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဒေါ်ဆန်းစုကြည်တင်နဲ့စစ်တပ်ရဲ့အကူအညီလုံးဝမပါဘဲနဲ့ပြင်ဆင်လို့မရနိုင်ပါဘူးတဲ့ဒါကိုလည်းပြည်သူအများကသိပြီးဖြစ်ပါတယ်ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်လို့ဒေါ်ဆန်းစုကြည်လုံးလာဆိုင်မယ်ဆိုရင်အခြေခံနှစ်ချက်ထဲကတစ်ချက်ကိုတော့အားပြုရပါနိုင်နိုင်ပြီမယ်တဲ့ပြည်သူအားကိုယူမလားစစ်တပ်အားပြုရမလားဆိုတဲ့အချက်တွေပါပြည်သူအားကိုယူရင်တော့တိုင်းပြည်ဖျော်ဖျဲဖြစ်သွားနိုင်ပါတယ်တဲ့ဒါကိုအောင်ကျိုးရဲ့မြင်မှာနောက်ထပ်တော့ရှစ်တူရီမွန်လှိုင်သူ့အမြင်ကတော့တကယ်တော့ဒေါန်ဆန်းစုကြည်ဟာတက်မတော်ခေါင်းဆောင်တွေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆွေးနွေးခဲ့မယ်လို့ကျွန်တော်ထင်ပါတယ်တဲ့နောက်ဆုံးတော့ရလဟာမသိကြတော့2020မှာမဲရဖို့ကလည်းအလွန်ရေးကြီးတယ်ဒါကြောင့်မလို့ဒီနေ့29ရက်နေ့မှာလွတ်တော်မှာအရေးကြီးအစိုးတင်သွင်းတာဖြစ်မယ်လို့ယူဆပါတယ်တဲ့ဒါကိုရီမွန်လှိုင်ရဲ့အမြင်မှာအဲ့တော့ဒီအမြင်နဲ့ဆက်ဆက်ပြီးတော့ကျွန်တော်ဦးသိန်းတန်းဦးကိုပဲပြန်ပြီးတော့ဖိတ်ခေါ်လိုပါတယ်ဦးသိန်းတန်းဦးခုနကကိုအောင်ကျော်ဦးပြောသွားတယ်လို့ခုနပြောမယ်ဆိုရင်တော့ဟိုအချိန်ရဟိုအနေဒီအစိုးရကလည်းဒီဖွဲ့စည်းပုံပြင်ရေးဆိုတာဂလူးတို့ကတိကူးပဲပြုထားတဲ့ရွက်ကောက်ပွဲကလည်းနီးနေပြီးတော့ဒါကိုပြန်ပြီးတော့ဆွဲခံရတဲ့အနေအထား
ကိုပြန်ကြုံလာတဲ့အနေအထားပေါ့ဒါပေမဲ့တစ်ဖက်မှာဒီလိုလှုပ်လိုက်တဲ့အထွတ်အထွတ်အတွက်ကြောင့်မလို့ဒီနေ့ဆိုရင်ပဲအဲတက်ကကူစလေတွေထပ်ကန့်ကွက်တာကြုံနေစစ်တပ်နဲ့ပုံမတင်းမာပြီးတော့နိုင်ငံအခြေအနေကပုံမတင်းမာတဲ့ဘက်ကိုဥမတီသွားနိုင်ဘူးလားဥတင်းတန်းကိုမြင်သိကြမှာလဲ
ဟုတ်ကဲ့ဗျာဟိုဒါကတော့တကယ်ကတော့ကျွန်တော်ကအစတုန်းက29ရက်နေ့မှာတင်တော့မယ်လို့ပြောတယ်ကျွန်တော်ထင်တာကဟိုတပ်မတော်နဲ့တစုံတရာနားလည်မှုရလာလို့တင်တယ်လို့ကျွန်တော်ထင်တယ်အဲ့တော့အခုကတော့မဟုတ်ဘူးလို့ဗျာအဲ့တော့၄၃၆ကာကြီးနဲ့ခါကြီးကခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပဲစစ်တပ်ဘက်ကသဘောမတူဘဲနဲ့တော့ဘယ်နည်းနဲ့မှမပြေနိုင်ဘူးဒါကြောင့်မို့ခုနကကိုတရားသေးပြောလို့ကျွန်တော်တို့ပင်လုံကသွားနေကြတာပေါ့ဗျာပင်လုံကနေသွားပြီးတော့ all inclusive ဆိုကူကစူးစမ်းနေတာစူးစမ်းနေကျွန်တော်မြင်တာကတော့ဒါကတော့သူတို့ရဲ့ပိုင်းခြားချက်ပေါ့အနေရီကသူတို့ရဲ့ရွေးကောက်ပွဲဟိုမှာကြီးညာစရန်ရောရွေးကောက်ပွဲမှာတန်တိတ်ထန်300ချခဲ့တဲ့ခါမှာဒီချက်ကိုသူတို့ပြန်ကိုင်းလာပြီးသူတို့ကလည်းတောင်းဆိုနေပြီဆိုတော့အနေထားမျိုးနဲ့တင်းလာတာဖြစ်တယ်ဖြစ်တော့အကျိုးဆက်ကနှစ်မျိုးဖြစ်နေတာပေါ့နော်တနည်းကခုနလိုပဲဟိုတင်းမာလာတယ်လို့ပြောနိုင်တယ်ဒါပေမဲ့တစ်ဖက်ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကိုမပြင်ဘူးလို့ဘယ်သူမှမပြောဝင်ဘူးကြာနော်ရှိနေတဲ့ဒီအခင်းချင်းအကုန်လုံးမှာအတက်မတော်ကလည်းသူ6ချက်တဲ့2000ကျော်ဖွဲ့စည်းပုံနဲ့ပါတဲ့အတိုင်းဆိုရင်ပြင်မယ်ဘယ်ဟာမှပြည့်ပြည့်စုံတာမရှိပါဘူးဒါကြီးအပြည့်ပြည့်စုံမှတင်းလို့မရဘူးလို့ပြောတာတော့မပြောရဘူးအဲ့လိုပဲရက်ခံကြီးကလည်းဒါသူတို့စာချင်းဝင်လုပ်ခဲ့တာဆိုတော့ဒုတိယတစ်ချက်ရတော့ခုနကဒီကော်မတီဖွဲ့ရမျိုးကလွတ်တော်တဲ့အပြင်းမာပေါ့လေပထမဦးဆုံးအဖြစ်ကျွန်တော်တို့ဒီနိုင်ငံကြီးကောင်းဆောင်ကြီးထိတ်တိုက်တွေ့ပြီးတော့တယောက်ချင်းပေါ့လေဒါတက်မတော်နဲ့ energy ဆိုရပါတယ်ကြက်ကြက်ခိုင်းမလို့မလိုပါဘူးဒါတို့ကဟိုဟန်ပြတွေဆက်တက်ပါလားအဲ့တော့အဲ့ဒီအနေအထားမျိုးဖြစ်တဲ့အခါကျတော့အဲ့ဒီကနေပြီးကောင်းဆောင်တို့ချင်းတို့ရနေပြီးတော့အုပ်စုလိုက်အုပ်စုလိုက်ကနေမှခုနကြေမြနေတဲ့ဟိပါတီပါတယ်ကော်ပိုရေးတီးယားလုတ်ပြီးမှလွတ်တော်တယ်ဝင်နေတယ်အဲ့ဒီအတွက် energy ဒီလို determination ရှိနေတယ်ဆိုတာအချက်ပြရတာဖြစ်တဲ့အတွက်အခြားတစ်ဖက်ကတော့ကိုဘက်က positive ပြန်တုံ့ပြန်လာနိုင်တဲ့အနေအထားလည်းရှိတယ်ဆိုတော့
ဟုတ်ကဲ့ခင်ဗျဥသိန်းတန်းကိုလေလိုက်မောင်ခဏနေပြောင်းအောင်ခင်ဗျာကျွန်တော်ကုတ္တရာသွေးလေလိုက်မောင်ပြန်ရောက်လာလို့သူပြန်ဖိတ်ခေါ်ချင်ပါလေကုတ္တရာသွေးခုနကပြောသွားတဲ့စကားပြန်ဆက်ချင်ပါလေအဲကုတ္တရာသွေးပြောတယ်အဲဒီရွက်ောက်ပွဲကလည်းနီးလာပြီအဲ NLD ကသူအရင်တော့ကင်ဆယ်ထားတဲ့ဟာကိုပဲပြန်ကင်လာတယ်ပြန်ကင်ပြီးတော့တင်လာတယ်ပေါ့လွတ်တော်ပေါ့နော်အဲ့တော့လွတ်တော်ထဲမှာပြင်ဆင်ရေးအတွက်ဆိုပြီးတော့ဖြစ်နိုင်ချေအားနေရဆိုပြီးတော့ရခင်ကသုံးသပ်ခဲ့တာရှိပါတယ်ခင်ဗျာအခုလို့တင်ပြလာတယ်လှုပ်လာတာကတကယ်တမ်းပြင်ဆင်နိုင်မှုဖြစ်နိုင်ချေလွတ်တော်ဘောင်တွေကနေဘယ်လောက်ထိရှိလို့လဲခင်ဗျာ
အစ်ကတော့ဗျာတက်မတော်ကမပါဘူးတက်မတော်ကဆန္ဒမရှိဘူးပြင်လို့ပြောဆိုတာရှင်းပါလေ။ဒါကြီးနဲ့ NLD အနေနဲ့တက်မတော်ကဆန္ဒမရှိဘူးဆိုတော့လည်းအပြန်လဲကြိုက်ဆဲဖို့လိုအပ်လာတဲ့အချက်တွေအများကြီးရှိပါပါဗျာ။အဲ့ဒါဟိုဆရာဦးသိန်းလည်းဆိုပြောသွားတယ်လို့ပဲကျွန်တော်ကဒီကိစ္စကြီးကိုကျွန်တော်မေ့ထားလိုက်ရင်အဲကြာရင်ကျွန်တော်တို့ကဒီကောင်လက်ခံလာမျိုးဖြစ်လာမယ်။ဆိုတော့ဟိုဒီလိုစီဟိုဥဆောင်တယ်ခါဒီလိုစီအပြည့်တော်လည်းဥဆောင်တယ်အစိုးရတရားနေနဲ့ပါတီတရားနေနဲ့ဒီကိစ္စကိုပြန်လဲပေါ်ကြည့်ပြီးတော့ပြန်လဲလက်ပြီးဖို့အချိန်ကာလလည်းရောက်လာတာတစ်ချက်ဖြစ်တယ်။နောက်တစ်ခါနောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီတော်တော်ထဲမှာဟုတ်ပြီဖြစ်ပြီမဟုတ်ပြီဖြစ်ပြီကျွန်တော်တို့ဒီအောင်မြင်တဲ့ဖြစ်ပြီမအောင်မြင်တဲ့ဖြစ်ပြီတကယ်တမားရဲ့တာဝန်ကကျွန်တော်တို့အမှန်တကယ်ရက်ပြီးပြီးတော့ဆက်လုပ်ခဲ့တာကိုတော့ဆိုဆွေးနွေးဖို့လိုတယ်။ဆိုတော့ဟိုကျွန်တော်တို့ဒီစနစ်ဆိုတဲ့ကာလကမထိုးပါဘူးအချိန်ကျွန်တော်ရပါတယ်။အဲ့လိုအချိန်ပြီးမှကျွန်တော်တို့ကအခြားနိုင်ငံရေးဖြစ်ချင်နေတော့ပြင်ပမှာသူ့တို့ပြင်ပမှာဖြစ်တဲ့နိုင်ငံရေးဖြစ်ချင်နေတော့အားနေတယ်တမတော်ကထိတိုင်းရတာလေ။အတိအကျတော့ဟိုအရေးကြီးဆုံးကတော့သက်တော်တွေပြင်ပါမှုတိုင်းဘဝတာလေသက်တော်တွေကျွန်တော်တို့ပြင်ဆင်မှုကိုဥထောင်လိုက်ပါလေဆိုတော့အထင်းထဲမှာလည်းကော်မတီဖွဲ့ပြီးတော့အချက်အလက်တွေကိုအခုအသေးစိတ်ကြီးဆွေးနွေးပြီးမြှုပ်ခုံမယ်အဲ့ဒီအရေးပြီးတော့လူစုကလည်းတန်တာတွေဟလာသူတို့ရဲ့အယူအဆတွေလည်းကျောလာမယ်ဆိုလို့ရှိရင်နိုင်ငံရေးကတန်တန်းဝိုင်းဝိုင်းနဲ့အားပြုံပြရရလာတယ်ဆိုလို့ရှိရင်တက်မတော်ကလည်းကျွန်တော်တို့ဒီခေါင်းဆောင်တိုင်းကနေပြီးတော့ဘယ်လောက်ထိတော့ပြင်မယ်ဆိုရဲအယူအဆချက်မျိုးပေါ့နော်ဒီကောင်မှရှိလာရင်ကျွန်တော်တို့ခေါင်းဆောင်ချင်းဆွေးနွေးပြီးတော့အချက်အလက်မှာကျွန်တော်တို့ဟိုဟိုပတ်သက်ရအောင်ပဲသို့တော်တယ်မှာသူ့တိုင်းနဲ့အဆင်မျိုးရောက်လာနိုင်တယ်မနေ့ပြန်ပါတော့ NLD အနေနဲ့လည်းတစ်ဖက်ကနေပြီးတော့သူတို့ order ကြည့်ရ order တစ်ဖက်ကလည်းကျွန်တော်ထင်ပါလေဟိုတစ်ဖက်ကကြည့်တွေ့နေတာဖြစ်ဖြစ်ကြောင့်မလို့ဟိုကျွန်တော်တို့တိုင်းပြည်ကပြည်ရဲ့တိုင်းလည်းဟိုပြည်ရင်းရောပြည်ပရော pressure ရှိပါတယ်ဆိုတော့ဟိုကျွန်တော်အမြင်တစ်ချက်ကတက်မတော်ကတကယ်တမ်းကျတော့ခြေချဥပဒေပြင်ဖို့ပုံပြီးလုံလားတယ်ဘာဖြစ်လို့လဲဆိုဒီခြေချဥပဒေကြောင့်ကိုတို့ရခိုင်ကိစ္စမှာအဲတက်မတော်ကတာဝန်ရှိသွားပြီးတော့ကျွန်တော်တို့ ICC ကိစ္စတွေဖြစ်တာပေါ့နော်ဟိုအမတ်ဆိုလို့ရှိရင်အစိုးရတည်းကကျွန်တော်တို့ဖြစ်တဲ့အလုံးကိုတာဝန်ယူရမယ်တော်တော်လည်းနိုင်ငံတကာကိုလိုက်ကဒီအခြေခံဥပဒေကိုထောက်ထားပြီးတော့ဟာလာအစိုးရတက်တက်တက်တက်တက်လို့တွေးပြီးတော့ကျွန်တော်တို့ဒီတခိုင်ဖြစ်စင်မှာတက်မတော်ကိုပဲဆက်ရဲကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးဖြစ်လာတယ်ဒါဆိုလို့ရှိလို့ရှိလို့ရှိရင်တက်မတော်ပို့ပြီးတော့မှအခြေခံဥပဒေကသူ့ကိုအကျိုးမပြုရပြန်သူ့ကိုတာဝန်အကြီးကြီးပေးပြီးတော့ကျွန်တော်တက်မတော်အကြီးကြီးပေးထားတယ်တကယ်ဆိုရင်တက်မတော်ကပို့ပြီးတော့ပြင်ခဲ့တယ်ဆိုတော့အဲ့လိုမျိုးပေါ့နော်တက်မတော်ကစိတ်ကူးကြောင်းတော့အပြေးကြောင်းတော့နိုင်ငံရေးပါလဲဟိုကျွန်တော်တို့ဒီအကောင့်ဘက်ကိုပေါ့နော်သူတို့ဟိုတာဝန်ယူပြီးတော့ ရဲရဲချင်းတွေကျွန်တော်တို့အခြေခံဥပဒေပြင်ရဲတဲ့အနေအထားကြောင့်ဆုံးဖြတ်ချက်မှာကျွန်တော်တော်နိုင်တော့အခြေခံတစ်ခုရောက်မယ်လို့ထင်ပါတယ်။အဲ့ဒါဒီကခေါင်းဆောင်ကလည်းအဲ့လိုမျိုးဟိုဘူဟာကိုကြောင်းလာတယ်လို့ယူသွားပါ
မယ်။ဟုတ်ကဲ့ဒီမတိုင်ခင်ကခုနကိုတိကသွေးပြောသွားတဲ့အထက်မှာလွှတ်တော်ပြင်ပနေစူးစမ်းကြမယ်ပေါ့အဓိကတော့ငင်းငယ်လုပ်ငန်းစဉ်ကနေစူးစမ်းကြတာကိုကျွန်တော်သတိထားမိပါတယ်ခုနဒီ political framework ပြင်မယ်ပြီးရင်ဖွဲ့စည်းပုံနဲ့ဆိုင်တဲ့ညီလက်ခံတွေအားလုံးပါဝင်နိုင်အောင်ခေါ်ပြီးတော့ပြင်မယ်ဆိုဒါမဲ့အခုကဒီဘက်ငင်းငယ်လုပ်ငန်းစဉ်ကလည်းပြောမယ်ဆိုလို့ရှိရင်လေတော်လေးဟိုလက်ခက်တလင်းဖြစ်နေတယ်ကချင်ကိစ္စရောရခိုင်ကိစ္စရောအကုန်လုံးဖြစ်နေတဲ့အခါကျတော့ငင်းငယ်လုပ်ငန်းစဉ်ကလုပ်နေတဲ့ကိစ္စကအလုံးမဖြစ်တော့လို့ယူဆလို့ NLD ကလိုင်းပြောင်းသွားတာလားဘလို့ယူဆပါလဲငင်းလုံကစီကရောအနေထားအောင
်ဟောငင်းလုံကစီဆိုတာကတော့လေဟိုကျွန်တော် NLD တခုတည်းတည်းပဲမရတဲ့အပြင်အခုကျွန်တော်ရှိလို့ရှင်အဓိကကျွန်တော်တို့ဟို main actor တွေဖြစ်တဲ့ကျွန်တော်တို့ဒီဘက်ကတက်မတော်တတ်တတ်ကြရဲ့ပွင့်နေကျွန်တော်တို့တိုင်းကလက်တတ်ကြရဲ့ဖွဲ့ပြီးဟလာဟိုကျွန်တော်တို့အချက်မပြေတဲ့ကိစ္စအရေးအကြီးကြီးပါတယ်တို့အချက်မပြေကျွန်တော်သဘောပိုင်းပေါ်ရှောက်မလာတဲ့ငငယ်ရေးစကားတွေပြောနေတယ်ငငယ်ရေးစကားတွေမပြောနိုင်ဘူးဆိုရင်ကျွန်တော်တို့ကဒီခြေကဥပဒေထဲမှာပါဝင်တဲ့မူရင်းအနေနဲ့ကျွန်တော်တို့ဒီ schedule ပေါ့နော် schedule clinic ကိုတူတော်မဲ့ကမ္ဘာလိုအပ်တဲ့ကျွန်တော်တို့အခြေခံမူတွေချတဲ့ကမ္ဘာအဲ့ဒီဒီအချက်တိုးပြီးတော့ခုလက်ရှိရထားတဲ့ပို့ပြီးတော့မထမ်းနိုင်ဘူးဆိုကျွန်တော်တို့အခြေခံဥပဒေပြင်ဖို့ဒီတော်တော်များများကျွန်တော်တို့နောက်တစ်ဆင့်တိုးပြီးတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့အပြည့်မပြည့်နိုင်ဘူးပေါ့ဗျာဆိုတော့ဒါတွေက delay ဖြစ်လာတယ်လက်ပြသွင်းလည်းမသေးတာတော့ဆိုတော့ဒီပေါ်မှာအဲ့ဒီဆက်ရက်နေရင်ကျွန်တော်တို့ကအခုလည်းအများကြီးဝေဖန်တယ်ဒီလူတွေကျွန်တော်တို့ဒီအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့ဒီရုပ်တော်ပွဲဟိုကမ်ပိန်းတစ်ခုတွေနဲ့អော်ခဲ့ပြီတဲ့ဒီကိစ္စကိုခုကလက်ပြရှိထားတဲ့တော်မျိုးဖြစ်နေတယ်ဆိုတော့ဒီလိုဖြစ်နေတဲ့တွဲထားတဲ့အတွက်ကြောင့်လည်းလူတွေရဲ့ဂျင်းထဲမှာဟိုတက်တဲ့ရောက်မလာဘူးဗျာဆိုတော့ဒီလိုဖြစ်နေကြီးကကာကွယ်နေတဲ့အတွက်ကျွန်တော်အခြေခံဥပဒေပြင်ဆင်ရေးလမ်းကြောင်းကွယ်ဝတ်နေတယ်တော့ကွယ်ပါဆိုတော့လူတွေအားလုံးကအားမရဖြစ်မှုတွေကလည်းရှိလာတယ်ဆိုတော့ကျွန်တော်2018ဒီကျွန်တော်ဓာတ်ရဲရုပ်တော်ပွဲမှာကျွန်တော်တို့အထင်လာတာလည်းရှိတဲ့အခါကျတော့တို့အနေနဲ့ပြည်သူလူထုဂျင်းထဲကိုတိုက်ရိုက်ရောက်နိုင်တဲ့နိုင်ငံရေးစိတ်ချမှုတွေတို့ကိုလိုအပ်လာတယ်လို့ဒီဆလာပေါ်ကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့ထွက်တော်ထဲမှာ NLD ကနေပြီးတော့ကျွန်တော်အခုလိုလမ်းကြောင်းတစ်ခုဖြစ်ပြီးကျွန်တော်တို့ဒီလူမှုဒီလေတားရဖြစ်အောင်ပေါ့နော်ဒီခြေကဥပဒေလမ်းကြောင်းကိုလည်းနိုင်ငံရေးကျွန်တော်တို့ဒီဟိုအနေနဲ့ပေါ့နော် performance အခုလည်းလောက်တာလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အဲ့ဒါကိုပဲကျွန်တော်ကုသိန်းတန်းကိုမေးချင်ပါတယ်အခုဒီကနေ့အစိုးတင်သွင်းထားတဲ့ကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်ကိုတင်သွင်းထားတဲ့ကိစ္စကခုနကဆွေးနွေးခဲ့ကြသလိုရွေးကောက်ပွဲကတိကဝေဖြစ်နေလို့ရွေးကောက်ပွဲလည်းနီးလာပြီဖြစ်တဲ့ခါကျတော့ဒါကလုတ်ပြတဲ့တခုပဲလားတကယ်တမ်း NLD ကိုလိုက်ကနှစ်နှစ်ကကော်မစ်မန့်ရှိနေပြင်မယ်ဆိုတဲ့စိတ်ဆန္ဒနဲ့လုတ်တယ်လို့ယူဆပါလားကုဦးသိန်းတန်းကိုအမြင်သိချင်ပါတယ်
ကျွန်တော်ဖက်ကလုံးမျိုးလုံးလို့ထင်နေရမင်းမျိုးစုံတွေမှာတဖက်ကအမေရိကန်အယူကဝယ်ပင်းတဲ့ request ဖြစ်တယ်เนาะဒါအဲ့ဒါကိုသူတော့နေတုံးနဲ့ရောက်သွားအောင်သူတို့ပေးတဲ့ request ဖြည့်စည်းကိုချိန်လဲကြတယ်ဒီစားပုံရတယ်တဖက်ကလည်းသူတို့ commitment ရှိပါတယ်ဒီ NLD ခေါင်းဆောင်တွေအကုန်လုံးကရစ်လေးလုံးလူလူရွတ်တော်ကြီးကပောက်ွားလာတဲ့သူတွေပဲဒါဒီမှာဆရာနာရှင်စနစ်ရဲ့ဖြည့်စည်းနှုတ်ဆက်မှုကိုအကြီးကျယ်ခံခဲ့ရတဲ့လူတွေပဲလူလူအတွက်2008ပေါ်စီကဘယ်လိုအဟန်တားမျိုးဆိုတာသူတို့စိတ်ဆုံးကတည့်ရတယ်သူတို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီရွေးကောက်ပွဲတက်တဲ့မဟုတ်ဘဲနဲ့ politically ပေါ်ရလက်ရှိဖြစ်နေတဲ့တိုင်းပြည်နေသားအရာ NLD အစိုးရဟာခံစစ်ကြီးပဲဖြစ်နေတယ်စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်တဲ့အကုန်ဆန်းစင်ရတပွေးလိုက်ဖြူကြည့်နေရချီရနေပြီးတော့ပေါ်လုံးတကားနဲ့ပြောရရင်ကောင်တာအတက်ပေါ့ပင်လုံးမှာလည်းပဲကျွန်တော်ကရှိမလို့နောက်မဆိုဘူးနောက်တောင်နေနေဆိုပြီးအဲ့တော့ဒီကျိုးကျော်တန်းကိုကင်ပြီးတော့ဒီပန်းပြတ်ချက်နဲ့သူတို့သွားတဲ့ဆိုရင်သူတို့ကိုအဟာတားတန်းလုပ်တဲ့သူတွေအကုန်ပို့ရမှာအဲ့တော့စကောင်းကြီးပေါ်စီကိုချာမရီမပြီးခင်တာဘာလို့လဲနော်ဒါကနိုင်ငံရေး political game ညာနော်အဲ့ဒါပြာက energy က taxes တင်လိုက်တာဖြစ်တယ်အဲ့ဒါရတဲ့အကျိုးညာဆိုတာလေခဏလက်စုပ်လက်ကန်ချနေတယ်အားလုံးကသဘောတူကျွန်တော်တို့ပြင်ပါမယ်ဆိုကြချင်ပါရတယ်ခုအဲ့ဒီလူတွေနိုင်ငံကရဲ့ဖောက်ခွာမှုတွေရမယ်နော်သူတို့ကစကားဝဲမှာအပေါ်ကြီးကဆောင်းမှုလာပြီးတယ်အောင်တယ်အခုကဟုတ်ခဲ့ပါတယ်ဘာသူပြောဝင်တယ်စကောင်းကြီးပေါ်စီကကောင်းမှာအကောင်းဆုံးကြောက်တာဒီချို့တော့ရှိပါတယ်။ဟာကောင်းမှာ15နှစ်တောင်ကြီးခဲ့တာကောင်းနေဆိုတော့ဒီလိုအခြေအနေမျိုးမှာ2000ကျော်ပေါ်စီပုံကြီးတာဖြစ်နေ။ဒါကြီးနေတဲ့ဒီတန်းစစ်မှာတယ်လို့ထွက်ပြတဲ့လူကအချို့ရှိလို့ရမယ်လို့ထင်တယ်။အဲ့ဒီအချိန်မှာ NLD ရဲ့ပေါ်စီမချောက်ကိုပြင်မှုလုပ်တဲ့လှုပ်ရှားမှုကိုဆက်ကျင်ကန့်ကွက်သူမှန်တယ်များဒီသူရဲ့တကယ်အမြင်ဒေါသနဲ့ဒီမလိုမဟုတ်တာမှုစက်ကွင်းနဲ့ကြာမှာပဲ
။အဲ့
ဒီအတွက်ကျွန်တော်
ဟုတ်ကဲ့ကျွန်တော်အမှ Thrushy 2ရဲ့စာဖတ်ချင်ပါတယ်ကိုတက်နိုင်ဦးပါတဲ့နိုဘယ်ဆုရှင်ကိုဘာချော့တမနာဖြစ်လာတဲ့အခါဆိုရှယ်လစ်ကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းလဲလိုက်တာအနောက်နိုင်ငံတွေကြောက်နေရတဲ့ဆိုဗီယက်ယူနီယံပြည်အောင်စုကြီးအစစ်စစ်မှောင်မှောင်ပြိုကွဲသွားတာတမိုင်းသက်တည်ပါတဲ့ဒီမိုကရေစီရှင်သန်အောင်တိုင်းပြည်လည်းမပြိုကွဲအောင်ထိန်းသိမ်းလုပ်ကြဖို့ဗျာဆိုပြီးတော့ကိုတက်နိုင်ဦးကသူ့ရဲ့အမြင်ကိုရေးသွားပါတယ်အဲ့တော့ကျွန်တော်ကိုတီဟကိုပဲမိချင်ပါတယ်အခု NLD ရဲ့
ကြိုးစားပထမအောင်ဆုံးခြေလှမ်းစပြီးတော့ဖွဲ့စည်းပုံအတွက်ပြင်ဆင်မှုကြိုးပမ်းချက်ကခုနပြောတက်နေတော့တင်းနေမှာတော့လက်တလို့တော့တွေ့နေရပြီတော့ဒီကမတည်ငြိမ်မှုတွေတင်းမာမှုတွေပူတိုးလာမှာပြည်လဲလမ်းစာကိုဥတီတကယ်ပဲဥတီနိုင်အောင်လုပ်နိုင်ပါမလားကိုတီဟာသွေးရဲ့အမျိုးသိကြပါလားခင်ဗျာ
ကျွန်တော်ဒါတော့နှစ်ဖက်ဖွဲ့စည်းပေါ့တော့နှစ်ဖက်ဒီကျမတော်နေရောကျွန်တော် energy တွေရောကျွန်တော်ဟိုတင်းနေနေချင်းကျွန်တော်တို့တွားလိုက်လို့ဆိုနေတာဘာလို့လဲဆိုတော့ကျွန်တော်လည်းဒီအချိန်လေးပွဲကို live ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးတက်မလို့လားကိုယ်စီလေးကမတက်ရက်ပြီးတောက်ခတ်တဲ့အချိန်မှာဒီလိုမျိုးခံစားမှုရှိရပေါ့နော်ဟိုသွားဟိုကိုတားတယ်ကိုပြောသွားတယ်လို့ပဲရှေ့လျှောက်ကျွန်တော်တို့ပို့တိုက်မှုတွေနဲ့အဲဒါထိတ်ကြက်ကျုပ်မှုတွေနဲ့ကျွန်တော်တို့ဒီ instability ပေါ့နော်မပြေနိုင်ဘူးကိုခံစားရတဲ့ဟာမျိုးကိုကျွန်တော်တို့တော့ရောက်တော့မလားဆိုပြီးကျွန်တော်သိကြည့်ပါတော့တော်တော်လည်းအဲ့ဒီဟာပြီးတဲ့အချိန်မှာကျွန်တော်တက်မလို့လားကိုယ်စီလေးရဲ့အဲ့တော့ interview တွေပါပြန်လာထားရဲခါမှာကျွန်တော်ဘာသွားသတိထားမိလဲဆိုတဲ့အခါကျတော့ဒီအခြေခံဥပဒေပြင်ရေးကိုကျွန်တော်တို့ကအဲ့တော့ဒီကြမ်းတော်ကမင်းရဲ့ပြည်ရဲ့ကိုသူကလည်းတရားဥပဒေကျွန်တော်ပြင်ပြီးတော့မြင်တာမဟုတ်ဘူးလက်ခုပ်လုံးမျိုးပဲမြင်တာပါဆိုပြောလာတယ်ဆိုတော့ကျွန်တော်သတိပြင်ရတာဆိုပြောရမှာဆိုရှင်တက်ခါကြီးကလည်း2015ရွေးကောက်ပွဲတော့ကအဲ့ဒါဟိုသူ့ရဲ့ကျွန်တော်တို့ရွေးကောက်ပွဲသတိကိုအထက်မှာကျွန်တော်ရေးရေးအရာရေးရေးလုပ်ငန်းရှင်တွေကလိုအပ်လာရင်တရားဥပဒေပြင်မယ်လို့ပြောတယ်ကျွန်တော်ပြောချင်တာကတရားဥပဒေပြင်ရေးကလူတိုင်းပြောတယ်ကျွန်တော်တက်ခါကြီးလည်းပြောတယ်တက်မတော်လည်းပြောဆိုဒီချက်ကတော့ကျွန်တော်ဆိုတယ်တစ်ဖက်ကိုပြတ်တာမဖြစ်သေးဘူးဖြစ်တယ်ပြတ်တော့လုံပြီးလုံခံပိုင်းမှာတူတာကိုတာပိုင်းမှာကျွန်တော်တို့ဒီတွန်းတိုက်မှုကိုရှိလာတယ်နော်ဆိုတော့ဟို energy ဘယ်လောက်ရှိတိုးပလဲဟိုကျွန်တော်တက်ကဘယ်လောက်ဖြစ်ခုကံစားမယ်ဆိုတဲ့ပုံမှာကျွန်တော်တို့ရှိချောက်ဘယ်လောက်ဖြစ်ထိတ်တဲ့မှုတွေမပြင်းမှုတွေဖြစ်တယ်ဆိုတော့ဒီဖက်ခေါင်းဆောင်တွေဆက်လာဆိုရင်လည်း
โอเคကျွန်တော်ဥသိန်းတန်းကိုနောက်ဆုံးမေးချင်ပါတယ်ဒီကိစ္စပါပဲအခု NLD ကစစ်တပ်နဲ့တကယ်တော့ညှိရမယ့်ကိစ္စပေါ့တက်မလို့ကိုယ်စီတွေကလည်းပြောတယ်သူတို့ဖွဲ့စည်းပုံပြင်ဖို့အတွက်သူတို့မှလည်းလူလာချက်ရှိတယ်ဆိုတော့တကယ်တော့ common ground တက်တဲ့ NLD ဂျားထဲမှာရှာနိုင်တဲ့အနေအထားကိုရှိပါလားခင်ဗျဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်လို့ပါ
ဖွဲ့စည်းပုံပြင်ရင်းကိုတွန်းပို့နေတဲ့အချက်လက်တွေတော့ရှိတယ်ဗျ common ground ဆိုတာသူကတကယ်တော့ဟိုတက်ကဒီဘူး၆ချက်ကင်ထားရင်တော့ဘယ်နည်းမှပြင်လို့မရပါဘူးအဲ့ဒီဒီမှာပြင်ဖို့ဆိုတာကျွန်တော်ပြောတဲ့အတိုင်းသဘောတူညီမှုမရှိဘူးဆိုရင်ပြင်လို့မရဘူး။ပြင်ရင်လည်းဆိုနှစ်ဖက်ညီနဲ့အနေထားတော့ရှိတယ်။ဒုအားဖြင့်နိုင်ငံတကာပေါ်ပေါက်နေတဲ့အခြေအနေကတကယ်ကြီးမားတဲ့အကြံတွေပဲ။အဲ့ဒီကြီးမားတဲ့အကြံတွေရည်ရည်ဆိုတော့ကျွန်တော်ပြည်တွင်းမှာညီညီကိုတွန်းပို့နေလို့ကျွန်တော်ထင်တယ်။ဘလို့မချောင်တာ ICC ကိစ္စ၊ရခိုင်ကိစ္စ၊အခုမြေဆုံကိစ္စနောက်တစ်ခါခုနကလိုပင်လုံးမှာညီညာရင်းနဲ့အပေါင်းအသင်းမပေါ်နိုင်တဲ့အတွက်အင်ဒီယာ conference လို့ပြောရတယ်။ဒီလိုကနေပြီးတော့အချင်းတပားနိုင်ငံတီးကြလို့ပြောရတဲ့ကိစ္စကတိုက်ကြည့်ပြကိုကြီးဒီမှတ်တွေဖြစ်တော့အပြည့်ရင်းရှိတဲ့လူတွေကညီငယ်နဲ့တော့နားတယ်အနေနဲ့ဖြစ်တော့
ဟုတ်ကဲ့
ဒီစားကတော့အားတစ်ခုဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချင်းဆစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးနဲ့ကုတရာသွေးနှစ်ဦးစလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒရက်လီလိုက်အစီအစဉ်ရှင်းအောင်ပြပါ
တော်တော်တူမဆုမနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြံနေတဲ့အချိန်တွင်းတင်အချင်းချုပ်ကိုကုဇော်ဝင်းလိုင်းကပြောပြပေးပါဦ
းဆူကပိုင်ရင်းနှီးကုမ္ပဏီကိုသမ္မတဒေါ်နယ်ထရမ့်အစိုးရကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပြီးဒါဟာဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုကိုထင်းသိမ်းထားလိုတဲ့အတွက်လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောကြပါတယ်ဒီပိတ်ဆို့အရေးယူမှုအကြောင်းကိုတော့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တွန်ကတနင်္လာနေ့မှာကြီးညာလိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်မှာတိစောက်ဖို့ရှိနေတဲ့မြစ်ဆုံဆဲကိုအရွယ်စားသေးလိုက်တာဒါမှမဟုတ်နေရာပြောင်းရွှေ့တိစောက်တာလုပ်ဖို့အတွက်စဉ်းစားနေကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။တဘာပေါင်းချင်းထိခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေနဲ့မြန်မာနိုင်ငံနေရာအနှံ့အပြားကအများပြည်သူတွေရဲ့ကောင်းကင်မှုတွေကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ကြခံတိစောက်မဲ့မြစ်ဆုံရေအားလျက်စစ်ဆဲကို2012ခုနှစ်မှာသမ္မတဦးသိန်းစင်အစိုးရကဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူလည်းဖြစ်တဲ့ဝိုင်းရင်နိုင်ငံသမားကြီးဂျော့ချ်ဖာနန်ဒက်စ်ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဂျော့ချ်ဖာနန်ဒက်ဟာအယ်ဇိုင်းမာမဉ္ဇဉ်ချိုးရိုးနဲ့ယောဂါကိုကာလရှိကြခံစားပြီးတဲ့နောက်ညူဒီလီမြို့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်တရုတ်ကွန်မြူနစ်နိုင်ငံအတွင်းမနစ်2018ခုနှစ်ကအလုပ်လုပ်ရတဲ့အခြေအနေတွေဟာပိုမိုဆိုးဝါးလာနေကြောင်းတရုတ်နိုင်ငံမှာအခြေစိုက်တဲ့နိုင်ငံသားသတင်းတောက်တွေထံကြောက်ယူခဲ့တဲ့စစ်တမ်းအသစ်မှာဖော်ပြထားပါတယ်အဖွဲ့ဝင်109ဦးရှိတဲ့တရုတ်နိုင်ငံကနိုင်ငံသားသတင်းတောက်များအသင်းမှာကြောက်ယူခဲ့တာမှာအများစုကအဲ့ဒီလိုသဘောထားမှတ်ချက်ပေးကြတာဖြစ်ပါတယ်
တရင်အချင်းချက်ကိုကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်မူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1နဲ့33ညလိုင်းဒိုမီတာ40 kHz 940လိုင်းဒိုမီတာ53 kHz 9859နဲ့လိုင်းလံမီတာ190 kHz 1905တို့ကနေဖန်ယူနာ ဆင်နေပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.